Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2015ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စာမိုးပြည်ပါအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့2016ခုနှစ်အတွက်အမေရိကန်ရွက်ောက်ပွဲမှာကိုစားပြုဝင်ရောက်ရှင်ပြန်မှာမဟုတ်ဘူးလို့ဒုသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာရှိတဲ့ဘာသာရေးလေးခုကခေါင်းဆောင်တွေကြီးညာချက်ထုတ်ပြန်လိုက်တဲ့ပေါ် UNICEF အဖွဲ့ကနေပြီးတော့ကြိုဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးမှာခင်ဗျာ
ကောင်းပါပြီကိုဇော်ဝင်းလန်းခင်ဗျာအခုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းလွှာတွေထဲမှာဆိုရင်တော
့ We are very mindful of the fundamental structural defects that I mentioned there's nothing fair
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့အရှိအာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Daniel Russell ကပြောသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်သမ္မတဦးသိန်းစိန်ကောလင်းမြို့ကိုရောက်ရှိသွားတဲ့သတင်းနောက်ပြီးတော့ရန်ကုန်တိုင်းမိချောင်းကန်ရောက်ွက်မှာဖြစ်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဆန္ဒပြသူတွေကိုထောင်းနှံချက်မှတ်လိုက်တဲ့သတင်းစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုပြီးဝင်ရောက်ရှင်ပြန်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းလက်ရှိဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့အတွက်သူ့အနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်မလားဆိုပြီးလက်အတန်းကြာခံမှန်းပြောဆိုမှုတွေအဆုံးသတ်သွားခဲ့ပါတယ်။အခုနှစ်မေလအတွင်းသူ့ရဲ့သားဖြစ်သူဘိုးဘိုင်ဒန်အုံနောက်ကင်ဆာနဲ့တည်ဆုံသွားခဲ့တဲ့အပေါ်ဝမ်းနဲ့ပူဆွေးနေတဲ့အတွက်သူ့အနေနဲ့ရွေးကောက်ပွဲအတွက်ဖောင်နေအချိန်မီတင်သွင်းရတာစကားစစ်ထိုးပွဲတွေမှာပါဝင်ရတာပါတီတွင်းရွေးကောက်ပွဲတွေအတွက်မဲဆွဲစည်းရုံးရတာတွေကိုသိအလေးနဲ့ထားမစင်စားနိုင်ခဲ့ဘူးလို့ဗုဒ္ဓနေ့ကအင်ပြူတော်မှာပြောကြားလိုက်တာပါရွက်ောက်ပွဲအောင်နိုင်အောင်လုပ်နိုင်ဖို့အခုအချိန်ကစလို့ရင်လုံလောက်တဲ့အချိန်မရှိဘူးလို့သူထင်ကြောင်းဇနီးဖြစ်သူဂျိလ်ဘိုင်ဒန်သမ္မတဘာရက်ဥဘာမာတို့ဘေးတစ်ဖက်ချက်စီမှာခြံရံပြီးဒုသမ္မတဘိုင်ဒန်ကပြောကြားလိုက်ပါတယ်သူ့အနေနဲ့ရွက်ောက်ပွဲမှာဝင်မပြိုင်ပေမဲ့တိုင်းပြည်တစ်ခုလုံးအနေနဲ့ဘယ်ကိုဥတီသွားတဲ့နယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြက်ပြက်သားသားခိုင်ခိုင်မာမာပြောဆိုသွားမယ်လို့အသက်82နှစ်ရှိပြီဖြစ်တဲ့ဘိုင်ဒန်ကပြောပါတယ်ဒလာဝဲရပြည်နယ်ကိုကိုစားပြုပြီးအထက်လွှတ်တော်အမအဖြစ်ဆယ်စုနှစ်သုံးခုကြာကြာတာဝန်ထမ်းဆောင်ခဲ့တဲ့ဘိုင်ဒန်ဟာသမ္မတရွေးကောက်ပွဲမှာနှစ်ကြိမ်ဝင်ရောက်ရှင်ပြန်ခဲ့ပူးပါတယ်သူနောက်ဆုံးရှင်ပြန်ခဲ့တာကတော့2008ခုနှစ်ကဖြစ်ပါတယ
်ရုရှားကဆီးရီးယားသမ္မတဘက်ရှာအော်အဆက်ကိုမော်စကိုမြို့ရမာကော်ဇောနီခင်တခန္ဓနာကြိုးဆိုခဲ့တာအတွက်ဗုဒ္ဓဘုနေ့မှာအမေရိကန်သမ္မတအင်ဗျူကဝေဖန်လိုက်ပါတယ်ဒီလိုကြိုးဆိုမှုမျိုးကိုကျင့်ရင်ဆီးရီးယားမှာနိုင်ငံရေးပြောင်းလဲဖြစ်ဖို့အတွက်စီစဉ်ရမှာကူညီဖို့အတွက်ရည်ရွယ်ချက်ထားလှုပ်ဆောင်နေတယ်လို့ရုရှားရဲ့ပြောကြားချက်နဲ့မကန့်ညီဘူးလို့အင်ဗျူပြောခွင့်ရအဲရစ်ရှူးစ်ကပြောပါတယ်ဒါပြင်အဆက်ဟာသူ့ပြည်သူတွေကိုဓာတ်ရုလက်နဲ့တုံတိုက်ခိုက်ခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်နေပြီးသူ့ရဲ့ serious စစ်တပ်ကိုတိုက်ခိုက်နေတဲ့တပုံးတွေအပေါ်မှာရုရှားကလေကြောင်းထိုးစစ်တွေဆင်နွှဲနေတာကလည်းသူ့ရဲ့ရည်ရွယ်ချက်နဲ့မကန့်ညီဘူးလို့ဆိုပါတယ်အခုလိုအဆက်မော်စကိုကိုတွားရောက်လဲပတ်တာအတွက်လှည့်ဝဲထားတာပဲဖြစ်စေသူတို့အနေနဲ့မအံ့ဩပါဘူးလို့လည်းအမေရိကန်ရရှိတွေကပြောပါတယ်ဒါဟာဆီးရီးယားသမ္မတအဆက်ရဲ့2011ခုနှစ်နောက်ပိုင်းပထမဆုံးသောပြည်ပခီးစဉ်မှာအဲ့ဒီချိန်ကသူ့အစိုးရကိုလူလူကမကျေနပ်တဲ့အတွက်ငြင်းချမ်းစွာဆန္ဒပြနေရတယ်ခုတော့ပြည်ရင်းဆက်တွင်ကြီးထွားလာခဲ့တာပါဒီပြည်ရင်းဆက်တွင်တည်ဆုံးခဲ့ရသူပေါင်းအနည်းဆုံး2,400ရှိနေပြီးအများစုကအရက်သားတွေပါဆီးရီးယားသမ္မတဟာရုရှားသမ္မတနဲ့ခရမ်လင်နန်းတော်မှာတွေ့ဆုံစကားပြောခဲ့ပြီးဆီးရီးယားမှာအကြမ်းဖက်မှုတွေပုံမပြန့်စေဖို့ရုရှားရဲ့ဂျာဝင်ဆောင်ရွက်မှုအတွက်ရုရှားသမ္မတပူတင်ကိုကျေးဇူးတင်ကြောင်းပြောပါတယ်။မစ္စတာအဆက်ရဲ့အကြမ်းဖက်သမားလို့ခေါ်ဝေါ်သုံးဆွဲခံရနေရသူတွေဟာသူ့ကိုဆန့်ကျင်နေတဲ့သဘုံတွေပါ။ရုရှားကတော့ဆီးရီးယားကိုဝင်ရောက်တိုက်ခိုက်တာ IS စစ်သွေးကြွတွေကိုခြေမှောင်းမှုရည်ရွယ်တယ်လို့ပြောပေမဲ့အမေရိကန်ကတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအဆက်ဆွေးရကိုတော်လန့်နေတဲ့သဘုံအဖွဲ့ကိုပဲထိမှန်နေတယ်လို့ပြောပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းတို့အကြားဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခတ်မှုတွေအဆုံးသတ်ဖို့နှစ်ဖက်ခေါင်းဆောင်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။အတွင်းရေးမှူးချုပ်ဘန်ကီမွန်ဟာအနောက်ဖက်ကမ်းခြေဒေသရမလာမြို့မှာပါလက်စတိုင်းသမ္မတမမူဒ်အဘတ်စ်နဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံပြီးသတင်းပတ်အတန်းကြားဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးနေ့ရက်ကြာသူ့ရဲ့ဆွေးနွေးမှုတွေကိုအဆုံးသတ်လိုက်တာပါ။အကြမ်းဖက်မှုတွေကြောင့်အစ္စရေး၈ဦးနဲ့ပါလက်စတိုင်း40တေဆုံးခဲ့ပြီးဖြစ်ပါတယ်ပုထုနေ့မှာအစ္စရေးတို့ကိုပါလက်စတိုင်းတို့ကတိုက်ခတ်ဖို့နှစ်ကြိမ်ကြိုးပမ်းခဲ့တယ်လို့ဆိုပါတယ်ဒီတော့တွင်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူဟာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဆွေးနွေးဖို့ဂျာမနီကိုထွက်ခွာသွားပြီဖြစ်ပါတယ်ဝန်ကြီးချုပ်နတန်ယာဟူဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီတို့နဲ့လည်းဘာလင်မြို့မှာကြာသပတေးနေ့တွေ့ဆုံဖို့ရှိပါတယ်
ဗြိတိန်နိုင်ငံကိုအလဲပတ်ရောက်နေတဲ့တရုတ်သမ္မတရှီကျင်ပင်ဟာဒုတိယမြောက်နေ့မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံစဉ်အတွင်းဒေါ်လာဘီလျံ60ကျော်တန်ဖိုးရှိတဲ့နှစ်နိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါလေ။ခေါင်းဆောင်တို့တွေ့ဆုံပြီးမှတော့ဗြိတိန်ဝန်ကြီးချုပ်ကဗြိတိန်နိုင်ငံနဲ့တရုတ်ကိုရွေးချယ်တဲ့မိတ်ဆွေဖြစ်နေတတ်မှတ်လို့တယ်လို့သတင်းတောက်တွေကိုပြောပါလေ။ဒါပြန်နှစ်နိုင်ငံဟာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကဏ္ဍတွေမှာဒီတဲ့တိုးမြင့်ဆောင်ရွက်ဖို့တင်တယ်လို့ဗြိတိန်ဟာအနောက်နိုင်ငံတွေထဲမှာတရုတ်ရဲ့ရွေးချယ်တဲ့မိတ်ဆွေဖြစ်နေငွေကြေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မှုအပြင်ရာသီဥတုဆင်းရဲရင်းနှံ့မှုနဲ့ကျန်းမာရေးဆန္ဒတွေလိုနိုင်ငံတကာပြဿနာတွေကိုပါလက်တွဲပြီးဖြေရှင်းဖို့လိုအပ်တယ်လို့ဆိုပါတယ်။တကယ်လို့နှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးဆန္ဒဆက်ဆံမှုမခိုင်မာဘူးဆိုရင်လူ့ခွင့်ရေးဆန္ဒလိုပြဿနာတွေကိုတရုတ်နဲ့ပုံမှန်လင်းလင်းဆွေးနွေးလို့မရနိုင်ဘူးလို့လည်းပြောပါတယ်။တရုတ်သမ္မတရှီကလည်းသူ့နိုင်ငံရဲ့လူ့ခွင့်ရေးမှတ်တမ်းဆန္ဒပြဿနာနဲ့ပတ်သက်ပြီးတရုတ်ရဲ့ပြည်တွင်းအခြေအနေနဲ့ကန့်ညီတဲ့တိုးတက်မှုတွေရအောင်လုပ်ဖို့လမ်းကြောင်းတွေ့ထားပါတယ်လို့ဗြိတိန်ဝန်ကြီးချုပ်နဲ့သူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လူခွင့်ရဲ့လှုပ်ရှားသူတွေကလည်းတရုတ်သမ္မတရဲ့ Britain Key Sen တစ်လျှောက်မှာဆန္ဒတွေပြဖို့အတွက်စီစဉ်ထားကြတာဖြစ်ပါတယ
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းကကလေးငယ်တွေအကန့်အသတ်မရှိလွတ်လပ်စွာဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်သူတို့အနေနဲ့ဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ဟာအခရာကျတယ်လို့မြန်မာနိုင်ငံမှာရှိတဲ့ဘာသာရေးလေးခုကခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ် UNICEF ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ကကြိုးဆိုလိုက်ကြောင်းကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကထည့်သွင်းပြောကြားသွားပါတယ်
The UN Children's Fund today welcomed a statement by the leaders of the country's four main religions.calling for the respect of religious freedom and tolerance as a central condition
မိမာတွေကဘေဘာသာတရားကိုပဲကိုးကွယ်နေပါစေကလေးငယ်တွေအနေနဲ့သူတို့ရဲ့ဉာဏ်ဆွမ်းရှိသမျှဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာသာတရားလွတ်လပ်ခွင့်ရှိမှုဟာအခရာကျတဲ့အချက်ဖြစ်တယ်လို့မြန်မာနိုင်ငံမှာရှိတဲ့အဓိကဘာသာတရားကြီး၄ခုကခေါင်းဆောင်တွေကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ် UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကကြိုဆိုလိုက်ပါတယ်
မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့နီးကပ်လာတဲ့အများဘာသာရေးဆိုင်ရာတင်မာမှုဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်အခုလိုကြေညာချက်ထုတ်ပြန်လိုက်တာပါဘာသာရေးခေါင်းဆောင်တွေအနေနဲ့ကလေးငယ်တွေရဲ့အခွင့်အရေးအတွက်လှုပ်ဆောင်ပေးခြင်းအပြင်သူတို့ကိုကိုးကွယ်ရာဘာသာတစ်ခုချင်းစီအတွင်းမှာအများပြည်သူရဲ့ယုံကြည်ကိုးစားမှုကိုရရှိနိုင်ကြောင်းမြန်မာနိုင်ငံဆိုင်ရာ UNICEF ဌာနကိုယ်စားလှယ် Bertrand Vainville ကလည်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ပြည်သူလူထုနဲ့နိုင်ငံရေးသမားတွေအနေနဲ့ကလေးငယ်တွေနဲ့တဟဇာတမြတ်တမှုကိုဦးစားပေးဆောင်ရွက်ကြဖို့နဲ့ဒီလိုလှုပ်ဆောင်ခြင်းရဲ့အကျိုးကျေးဇူးတွေအနာဂတ်မှာခံစားကြရမှာဖြစ်ကြောင်းဘာသာရေးကောင်းဆောင်တွေရဲ့ကြေညာချက်ပါအချက်ကို UNICEF ရဲ့ကြေညာချက်ထဲမှာကောင်းလို့ဖော်ပြထားပါတယ်နောက်ဆုံးအနေနဲ့ကလေးငယ်များကယ်ဆယ်ရေးဘာသာပေါင်းစုံအဖွဲ့ Interfaith for Children နဲ့ယတနာမြေတာအဖွဲ့တွေကိုထောက်ခံကြောင်းထပ်မံအတည်ပြုပြောကြားလိုက်ပြီးကလေးငယ်များအခွင့်အရေးနဲ့လူမျိုးဘာသာမတူညီသူတွေအကြားဒီခံနားလည်တဲ့လူမှုအတိုင်းအဝန်းဖြစ်ပေါ်လာရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့ UNICEF ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအငင်းပွားမှုတွေကြောင့် American နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုတွေဆက်ရှိနေချိန်မှာပဲတရုတ်တစ်ခုတည်းသောလင်းဒင်သင်္ဘောကြီးပေါ်ကို American ရဲ့တပ်မှုတွေနဲ့ဗိုလ်ကြီးတွေ29ဦးပေါင်းနဲ့အဖွဲ့တွားရောက်ခဲ့ပါတယ်။တရုတ်လင်းဒင်သင်္ဘောလွန်နန်းစီကိုတနင်္လာနေ့တွားရောက်တာ American ဖွဲ့ချစ်ကြည်ခီဖြစ်ကြောင်းရေးတဲ့ပြောခွင့်ရဘူက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။
ဥရောပတိုက်တွင်လက်တလောဖြစ်ပေါ်နေတဲ့ရွှေပြောင်းဒုက္ခသည်များဆိုင်ရာပဋိပက္ခကြောင့်သဘောထားကွဲပြားမှုတွေဖြစ်ပေါ်နေရကနေအရင်ယူဂိုစလာဗီးယားကခွဲထွက်လာတဲ့နိုင်ငံတွေအကြားပဋိပက္ခအသစ်တွေမဖြစ်ပေါ်အောင်ထိန်းသိမ်းထားကြဖို့လိုအပ်ကြောင်းဂျာမနီနိုင်ငံသားရေးဝန်ကြီးကအလေးပေးပြောကြားလိုက်ပါတယ်။ရွှေပြောင်းဒုက္ခသည်တွေပ ပြည်ပကကတချင်းဘောကန်ဒေတာမှာပြည်ပကအသစ်တွေဖြစ်မလာအောင်ဥရောပတိုက်အနေနဲ့စ조사ဆောင်ရွက်တဲ့နယ်လို့ဖင်လန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံအပြီးဂျာမနီနိုင်ငံသားရေးဝန်ကြီးဖရန့်ဗော်တာစတိုင်မိုင်ယာကပြောပါတယ်အလုံးအင်းနဲ့ဝင်ရောက်လာနေတဲ့ရွှေပြောင်းဒုက္ခတွေတွေနဲ့ဒုက္ခတွေတွေအရေးကိုဥရောပသမဂ္ဂအနေနဲ့ခိုင်မာစွာရေရှည်ပူးပေါင်းဆောင်ရွက်ရမယ်ပြည်ပကဖြစ်တယ်လို့ဖင်လန်နိုင်ငံသားရေးဝန်ကြီးတီမိုဆွာနီးကလည်းပြောပါတယ်ဒီတော့တွင်အရှေ့လယ်ပိုင်းနဲ့အရှေ့အာဖရိကတိုက်ကရွှေပြောင်းဒုက္ခသည်တွေအနောက်ပိုင်းဘော်ကန်ဒေသကိုအလုံးအင်းနဲ့ဆက်လက်ဝင်ရောက်လာနေတဲ့ကိစ္စကိုဆွေးနွေးဖို့အတွက် EU နဲ့ဘော်ကန်နိုင်ငံတွေကခေါင်းဆောင်တွေကိုဥရောပကော်မရှင်ဥက္ကဋ္ဌဂျင်းကလော့ဒ်ယန်ကာကအရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်ခင်ဗျာ
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တို့ကြီးညာပေးသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ပေးတော့မှာပါတော်တာရှင်များခင်ဗျာမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့ဆိုပေမဲ့နိုင်ငံရေးလူ့အခွင့်အရေးစိုးရိမ်စရာတွေရှိနေတဲ့အခြေအနေတွေကိုအမေရိကန်အောက်လွှတ်တော်မှာဘော်ရူနီကဆွေးနွေးကြားလာခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒတွေဟာအောင်မြင်မှုရှိတယ်လို့မကြာခဏပြောဆိုနေပေမဲ့မကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာကန့်တတ်မှုတွေရှိနေတာတွေလူခွင့်ရေးချိုးဖောက်မှုတွေရှိနေတာတွေကိုလည်းဥပဒေပြုအမတ်တွေကမေးခွန်းထုတ်ခဲ့ကြတာပါအပြည့်အစုံကိုတော့မန္တန္တာချမ်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
ရှင်းလာတဲ့ရွေးကောက်ပွဲတွေကျင်းပတော့မယ့်မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှဆွေးနွေးကြနာခဲ့တာဖြစ်ပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံမှာမကြာသေးခင်နှစ်တွေတုန်းကအပြောင်းလဲတွေနဲ့အတူအမေရိကန်အစိုးရကထိတွေ့ဆက်ဆံလာခဲ့တဲ့မူဝါဒတွေဟာလက်တွေ့ကြရလားဆိုတာကိုလည်း Republican လွှတ်တော်အမတ် Steve Chavez တို့လိုဥပဒေပြုအမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။အားလုံးပါဝင်ခွင့်မရှိဘဲကန့်သတ်မှုတွေကြားကရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာ Rohingya Muslim တွေကိုတိုင်းရင်းသားအဖြစ်မြန်မာအစိုးရကလက်မခံဘဲခွဲခြားဆက်ဆံတာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးမရနိုင်သေးတာငြိမ်းချမ်းစွာနိုင်ငံရေးလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးအရေးယူထားတာတွေကိုလည်းအဓိကဆွေးနွေးကြနာခဲ့ပါတယ်။အောက်လွှတ်တော်အာရှနဲ့ပစိဖိတ်နိုင်ငံသားရေးရာဆက်ကော်မတီဥက္ကဋ္ဌမတ်ဆာမန်က
But reports as recent as yesterday have the estimates that up to 4 million citizens are unable to vote for varying reasons. That's more than
တိကပဲကြားရတဲ့သတင်းအရခမန်းကြီးမြန်မာနိုင်ငံသားလေးသန်းလောက်ဟာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရဘူးလို့သိရပါတယ်။တဟတရားဝင်မဲပေးခွင့်ရှိသူ33သန်းထဲမှာဆရာခန့်နှုန်းကျော်ရှိပါတယ်။ကျွန်တော်အနေနဲ့ကတော့ဒီရွက်ကောက်ပွဲဟာအများကယုံကြည်လက်ခံနိုင်ပြီးပွင့်လင်းမြင်သာမှုရှိရှိနဲ့အားလုံးပါဝင်နေတဲ့ရွက်ကောက်ပွဲမျိုးဖြစ်လာမှာလားဆိုတာဘလို့များစမ်းစစ်အခဲဖြတ်ထားသလဲဆိုတာသိကြပါတယ်။ဒါဟာမြန်မာပြည်သူတွေကရွက်ကောက်ပွဲကိုလက်ခံသလားဆိုတဲ့အပေါ်မှာလုံးဝမူတည်နေတယ်လို့ကြားပါတယ်။လေ့လာအခက်ခတ်သိလာရတဲ့အပေါ်မှာကျွန်တော်တို့တခုခုဆုံးဖြတ်မယ်လို့လည်းကြားပါတယ်။ဒါနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိကြပါတယ်။တကယ်လို့သာရွက်ကောက်ပွဲဟာကျွန်တော်တို့ရဲ့သတ်မှတ်ချက်တွေနဲ့မကိုက်ညီဘူးဆိုရင်ရောဘာလို့မလဲ။
အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မျက်ကွယ်ပြုထားမှာမဟုတ်ကြောင်းနောက်တက်လာမယ့်အစိုးရကိုလည်းအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်ပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေထပ်ပြီးလျှော့ချဖို့ဆိုတာဟာဖြစ်စဉ်တစ်ခုလုံးပေါ်မူတည်တယ်လို့လည်းဝန်ကြီးရက်ဆဲကပြောဆိုခဲ့ပါတယ်။ဒါ့အပြင်သတိထားမယ့်စိန်ခေါ်မှုတွေကိုလည်းအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့အခုလိုဖြေကြားသွားခဲ့ပါတယ
်။ We are very mindful of the fundamental structural defects that I mentioned. There's nothing fair about reserving 25% of the legislature for the
အခြေခံအားနည်းချက်တွေရှိနေတယ်ဆိုတာကိုကျွန်တော်တို့ခေါင်းထဲမှာအမြဲတမ်းထည့်ထားပါတယ်။ရွေးကောက်ပွဲနေရာ25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေကနေရာယူထားတာဟာဘလို့မှတရားမျှတမှုမရှိပါဘူး။ White Card ကန်ဆောင်ထားတဲ့ရိုဟင်ဂျာတွေမဲပေးခွင့်မရတာကလည်းတရားမျှတမှုမရှိပါဘူး။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည် NLD နဲ့နိုင်ငံရေးပါတီတွေကအဲ့ဒီချွေးင်းချက်တွေကိုချိနေတယ်ဆိုတာကိုသိရတာနဲ့ရွေးကောက်ပွဲမှာရှင်ပြိုင်မှုဆုံးဖြတ်ထားကြပါလေကျွန်တော်တို့အနေနဲ့လည်းမြင်တွေ့ကြားသိရနေတဲ့အပေါ်အခြေခံပြီးတော့အထူးသဖြင့်ဒေါ်အောင်ဆန်းစုကြည် NLD နဲ့တခြားနိုင်ငံရေးပါတီတွေပြီးတော့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေရဲ့ပြောဆိုမှုတွေပေါ်အခြေခံပြီးတော့စမ်းစစ်အကဲဖြတ်သွားမှာပါအဲ့ဒီထဲမှာ IFES IRI NDI Qatar Center EU ရွေးကောက်ပွဲစောင့်ကြည့်ရေးစတဲ့အဖွဲ့တွေလည်းပါဝင်ကြတာကလည်းဒီနေရာမှာအရေးကြီးပါတယ်ပြည်တွင်းကထောင်နှစ်ချီတဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့ပြောဆိုချက်တွေကိုလည်းကျွန်တော်တို့နားထောင်သွားမှာပါမြန်မာသတင်းမီဒီယာတွေရဲ့မ မြန်မာပြည်သူတွေရဲ့ပြောဆိုချက်တွေကိုလည်းနားထောင်ပြီးတော့ကျွန်တော်တို့အနေနဲ့ချင့်ချိန်အကဲဖြတ်သွားမှာဖြစ်ပါတယ်
။ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ဆက်ဆံမှုတွေကိုအထူးစိုးရိမ်မိသလိုရွေးကောက်ပွဲရဲ့အတွင်းအကြမ်းဖက်မှုတွေဖြစ်စေနိုင်တဲ့အမုန်းစကားပြန်ပွားမှုကိုလည်းဝန်ကြီးရက်ဆက်ကသတိပေးသွားခဲ့ပါတယ်။မြမရေအောက်လွှတ်တော်ကိုယ်စားလှယ်များရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဂျိုးခရော်လီကလည်း
I don't believe these elections will really demonstrate the true intention of the people of Burma.
ဒီရွေးကောက်ပွဲကမြမပြည်သူတွေရဲ့စစ်မှန်တဲ့စနစ်တွေကိုဖော်ထုတ်နိုင်မယ်လို့ကျွန်တော်ကတော့မယုံကြည်ပါဘူး။ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတဲ့အခါဘယ်လိုပဲဖြစ်ဖြစ်စစ်တပ်ကလွှတ်တော်ရဲ့25ခိုင်နှုန်းကိုနေရာယူထားဦးမှာဖြစ်ပါတယ်။ဒါတွေကိုပြောင်းလဲပြစ်ဖို့လိုပါတယ်။ဒါကိုလည်း Republican ရော Democrat ပါတီနှစ်ဆလုံးကပါဒါတွေကိုပြောင်းလဲဖို့လွတ်တယ်လို့သဘောတူလက်ခံထားကြပါတယ်
။ဗုဒ္ဓဟူးနေ့ကဝါရှင်တန်မှာကျင်းပခဲ့တဲ့ကြားနာပွဲမှာတော့လူမျိုးတုံးတပ်ဖြတ်မှုအဆုံးသက်ရေးလှုပ်ရှားနေတဲ့ United to End Genocide အဖွဲ့မြန်မာရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ US Campaign for Burma တို့ကတာဝန်ရှိသူတွေလည်းပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရနောက်ပြန်ဆွဲတဲ့အခြေအနေတွေရှိနေတာကိုလွှတ်တော်အမတ်တွေကိုပြောကြားသွားခဲ့ကြပါလိမ့်ရှင်။
မနနချမ်းပြောပြသွားတာဖြစ်ပါရခင်ဗျာအခုဆက်ပြီးတော့တင်ပြကျင်တာကတော့ဇကိုင်းတိုင်းဒေသကြီးအထက်ပိုင်းကောလင်းမြို့ကိုပုံမှန်အားဖြင့်တော့အစိုးရအရာရှိအကြီးအကဲတွေလာရောက်ကြလေရှိပေမဲ့တမရဦးသိန်းစင်ဟာအခုနှစ်အတွင်းကောလင်းမြို့ကိုအောက်တိုဘာလ27ရက်နေ့ကဒုတိယအကြိမ်မြောက်ဖြစ်တွားရောက်ခဲ့ပါတယ်ရေဘေးတင်ဒေသပြန်လည်ထူထောင်ရေးနဲ့ရေရှည်ဆောင်ရွက်ရမယ့်အစီအစဉ်တွေမှာဒေသခံတွေရဲ့တင်ပြမှုတွေကိုထည့်သွင်းစဉ်းစားသင့်တယ်လို့တမရတင်ပြခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်ဒီတော့တွင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့FAO WFP စတဲ့အဖွဲ့တွေကနိုင်ငံတကာအဖွဲ့အစည်းတွေထံရေဘေးတင့်ဒေတာတွေအတွက်အကူအညီတောင်းခံထားကြောင်းပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးသိန်းစင်ဦးဆောင်ပြီးအစိုးရအဖွဲ့ဝင်ကြီးတွေစကိုင်းတိုင်းဒေတာကြီးဝင်ကြီးချုပ်နဲ့တိုင်းဒေတာကြီးအစိုးရအဖွဲ့ကဝင်ကြီးတွေသက်ဆိုင်ရာတာဝန်ရှိသူတွေဒီခီးစဉ်မှာလိုက်ပါလာတယ်လို့သမ္မတနဲ့ဒေတာကနေတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ကောလင်းမြို့ရေဘေးကယ်ဆယ်ရေးထောက်ပံ့ရေးနဲ့ပြန်လည်ထူထောင်ရေးအဖွဲ့အတွင်းရင်းမှုကိုအောင်မျိုးဝေကပြောပါတယ်ရေဘေးတင်ဒေတာတွေပြန်လည်ထူထောင်ရေးလှုပ်ဆောင်တဲ့နေရာမှာဒေတာအကြောင်းသိရှိထားပြီးဖြစ်တဲ့ဒေတာကနေရဲ့တင်ပြမှုတွေကိုထည့်သွင်းစဉ်းစားဖို့သူ့အနေနဲ့သမရထံတင်ပြခဲ့တယ်လို့ကိုအောင်မျိုးဝေကပြောပါတယ
်စီမံကိန်းတွေရေးဆွဲတဲ့အခါမှာကျွန်တော်တို့ဟိုကျွန်တော်နေသူနေသားတွေဆိုတာလေဟိုနှစ်ပေါင်းများစွာဒီဒုက္ခတွေကိုခံလာပြီးသားလေရေလမ်းကြောင်းတွေဆိုလည်းဘယ်မှာခက်ခဲရှိရဲအဲဘယ်မှာနောက်ဆက်တွေရှိရဲသာဘောဒီဒီရဲ့အဓိကထိခိုက်ဆုံးကတမာဆိုရယ်ကျွန်တော်တို့ကတော်တော်များများနှလုံးနေတဲ့နေသားတွေကတိကျတယ်ပြီးတော့အဲ့ဒီနေတဲ့နေသားတွေရဲ့အကြံပြုချက်တကားခံလေးတွေနဲ့ပူပေါင်းပြီးတော့မှစီမံကိန်းတွေကိုဆောင်ရွက်ပေးပါပေးစီကျမှာလေပေါ့နော်အဲ့လိုကျွန်တော်တို့ကတင်ပြတာဟိုကျွန်တော်တို့ဒီရုပ်တရက်ဟိုအရေးပေါ်ပေါ့နော်ဟိုအထက်ကနေပြီးတော့မှဟို main ပေးလို့ရုပ်တရက်အကောင့်ထဲပို့ပြီးတော့မှဒီ data အကြောင်းနားမလည်ပဲနဲ့ account ထဲပေါ်တာမျိုးလည်းကျွန်တော်တို့မဖြစ်စေချင်ပါဘူး။ဒါမှသာအားလုံးပြည်ပြည်ကျောင်းနဲ့စီမံကိန်းဖြစ်မှလို့ကျွန်တော်တို့ကမြင်တယ်လေ
။ calling မျိုးဟာမိုးတဲရေကြီးမှုတွေနဲ့အခုနှစ်အတွင်းနှစ်ချိန်တိုင်တိုင်ရင်ဆိုင်ခဲ့ရတဲ့ data ဖြစ်ပါတယ်။အရင်တစ်ခေါက်သမရဦးသိန်းစိန်လာတော့ကသူတို့အနေနဲ့သမရနဲ့တွေ့ခွင့်မရလိုက်တာကြောင့်အခုဒီချိန်လာရင်ရေဘေးတင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လိုအပ်ချက်ရှိတာတွေကိုသမရထံတင်ပြလိုကြောင်း Facebook စာမျက်နှာမှာသူရေးတင်လိုက်တဲ့စာကြောင့်သမရဦးသိန်းစင်ကကောလင်းမြို့ကိုလာခြင်းဖြစ်တယ်လို့မြို့ကနေနဲ့တွေ့ဆုံပွဲမှာပြောကြားခဲ့တဲ့အကြောင်းကိုအောင်မျိုးဝေကပြောပါတယ
်ကျွန်တော်တို့အဓိကဟောပါကျွန်တော်တို့တင်ပြတဲ့ကျွန်တော်အဓိကတင်ပြတဲ့ပို့ထဲမှာတင်ပြတဲ့အချက်နှစ်ချက်ရှိရလေနှစ်ချက်မှာဒီကျွန်တော်ကဟိုကျွန်တော်ကိုတူကိုတားလုပ်နေတဲ့လမ်းကြီးအတွက်ကိုကျွန်တော်တို့ရန်ရာကောလင်းမှာမရှိဘူးပေါ့အဲ့တော့ရန်ရာကိုကူညီပေးပါလို့တစ်ချက်ကျွန်တော်တို့ကတောင်းဆိုတာလည်းရှိရတယ်နောက်တစ်ချက်ကကျွန်တော်တို့ down new chow နဲ့ပတ်သက်လို့ဟိုအရေးပေါ်စီမံချက်မျိုးမဟုတ်ပဲねကျွန်တော်တို့ calling သားတွေနေသားတွေရဲ့ဟိုဒေတာကန်တွေရဲ့စကားကန်တွေနဲ့ပူပေါင်းပြီးတော့မှဟိုစနစ်ကြတဲ့စီမံကိန်းတွေ counter ပေးဖို့ပေါ်ပေးပါဆိုတဲ့ post နဲ့ချက်ကိုကျွန်တော်တို့ကဟိုတမကြီးရှိပြောပေးပါဆိုပြီးကျွန်တော် post တွေတင်ပြထားတယ်ကျွန်တော်တင်ပြတဲ့စာလေးကြောင့်ဟို calling ကိုလာရတယ်ခါဟိုပုံမှန်တော့ဖြစ်ခြင်းကိုဒီ calling ကိုဆွဲမထားဘူးပေါ့နော်အဲ့တော့ကျွန်တော် post လေးကိုဖတ်ပြပါတယ်ဖတ်ပြပြီးတော့မှတခါလေဝန်ကြီးချုပ်ကိုရောဒီကျွန်တော်တို့ဆယ်မြောင်းဆောက်လုပ်ရေးဝန်ကြီးကိုရောဒီကျွန်တော်တို့ကြီးလက်ဝန်ကြီးကိုရောဟိုသူဖြစ်စီခြင်းနဲ့ဒီဌာနလေးတွေပြောပြပါတယ် calling တက်ကိုလုပ်ပေးရမယ်လုပ်ပေးခြင်းနဲ့သူ့ရဲ့ဌာနလေးတွေဝန်ကြီးတွေကိုတခါလေခေါ်ပြီးတော့မှလည်းခေါ်ပြီးတော့မှပြောပါတယ်ခင်ဗျ
call ော်လင်းမျိုးဟာရေဘေးဒဏ်နဲ့ကြင်ခံခဲ့ရပေမဲ့ရွေးကောက်ပွဲကိုထိခိုက်နိုင်လောက်တဲ့အခြေအနေမျိုးအထိစိုးရမှုမရှိဘူးလို့ကိုအောင်မျိုးဝေကပြောပါတယ်ဒီတော့တွင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့ FAO ကုလသမဂ္ဂဆန္ဒရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ WFE ကမ္ဘာဆန္ဒရိက္ခာအဖွဲ့တို့ကရေဘေးသင့်ဒေသတွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေထံအကူအညီတောင်းထားကြောင်းအောက်တိုဘာလ21ရက်နေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟက်ကထည့်သွင်းပြောကြားသွားပါတယ
် More than half a million hectares of rice paddies were affected and almost a quarter of a million animals were killed by cyclone
မြန်မာနိုင်ငံမှာဇူလိုင်နဲ့ဩဂတ်စ်လတွေအတွင်းမှာဖြစ်သွားခဲ့တဲ့ကြီးကြီးမှုတွေကြောင့်စိုက်ပျိုးလေယာဉ်တွေဧကပေါင်း9သိန်းကျော်ပျက်စီးဆုံးရှုံးသွားတဲ့အပြင်တရိတ်ဆန်နေမျိုးစေ့ဓာတ်မြေဩဇာစက်ပစ္စည်းနဲ့အခြားလိုအပ်နေတဲ့အကူအညီတွေထောက်ပံ့ပေးကြဖို့ FAO ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့တို့ကအကူအညီတွေတောင်းခံထားပါတယ်
မြန်မာနိုင်ငံမှာဇူလိုင်လအစောပိုင်းတုန်းကစိုက်ကလုန်းကိုမန်ဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်စိုက်ပျိုးရေးအဓိကဖြစ်ထွန်းတဲ့ဒေသတွေအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာရေကြီးမှုတွေဖြစ်သွားခဲ့တဲ့အတွက်ဒေသခံတွေရဲ့စိုက်ပျိုးသီးနှံနေနဲ့အိုးအိမ်တွေပါပျက်စီးဆုံးရှုံးသွားခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံရဲ့အစိုးရအဖွဲ့အကြီးအကဲတွေလာရောက်သွားလာလို့မရှိတဲ့ရေဘေးသင့်ကောလင်းမြို့ဘက်ကိုသမနာဦးသိန်းစိန်ရောက်ရှိသွားတဲ့အချိန်နဲ့ပတ်သက်ပြီးတော့ကုဇော်ဝင်းလှိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ပြောပြချင်တာကတော့1992ခုနှစ်တည်းကတပ်ပိုင်မြေဖြစ်တင်းစီခံခဲ့ရတာကိုပြန်ပြီးတော့ရရှိဖို့အတွက်စ조사ခဲ့တဲ့ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မိချောင်းခန့်ရက်ကွက်ကဆန္ဒပြနေကြတဲ့တက်ကြီးရွယ်ဦးအမျိုးသမီးတွေအပါအဝင်73ဦးကိုကြောက်တရားမြို့နယ်တရားရုံးကနေပြီးတော့ထောင်ဒဏ်၄လစီချမှတ်လိုက်ပါတယ်အဲ့ဒီအကြောင်းကို VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်နားဆင်ကြပါခင်ဗျာ
သက်60ကျော်အရွယ်သက်ကြီးရွယ်ဦးအမျိုးသမီးများပါဝင်တဲ့မြေယာပြန်ရရေးတောင်းဆိုတဲ့ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်မိချောင်းခန့်ရက်ကွက်ကဆန္ဒပြခဲ့သူ73ဦးကိုပုံမှန်18နဲ့ထောင်ဒဏ်တွေချမှတ်ခဲ့တာပါအမှုကြီး20ခန့်ချိန်ဆိုပြီးတဲ့အချိန်မှာတော့ကြောက်တရားမြို့နယ်တရားရုံးကနေထောင်ဒဏ်6လချမှတ်ခဲ့တာဖြစ်ကြောင်းအကျိုးဆောင်အထက်တန်းရှိနေဒေါ်သဇင်အေးကဆိုပါတယ်ဒီ
ကမှာထောင်ဒဏ်6လပေါ့နော်ကခံပြီလို့သုံးပြလိုက်ပါတယ်ပုံမှန်18ကျမတို့သူတို့ဆွဲထားတာတော့ဥဝင်းရွှေပါ14ဦးပေါ့ရှင်ဒါပေမဲ့အခုကဥဝင်းရွှေဖော်မောင်မောင်ကထွက်ပြေးသွားတဲ့အတွက်ကြောင့်တရားခံပြေးပြစ်သတ်မှတ်ပြီးတော့73ဦးပေါ်ကိုပြစ်ဒဏ်ချတာပေါ့နော်လေးလဆိုတာလွန်ခဲ့တဲ့တစ်ပတ်တည်းကသူတို့ကိုယ်ပိုင်ခံဝင်ရုပ်သိမ်းပြီးတော့သူတို့ဒီအချုပ်ထဲမှာနေတဲ့အတွက်သူတို့ကဟို14ရက်ပေါ့နော်14ရက်ကိုထုတ်နှုတ်ခံစား권ပေးတယ်ဆိုတော့3လခွဲပေါ့ခုကြမှာကျမဒေါ်စိန်ချင်းတို့ဒေါ်ပူတို့ဒေါ်တင်ဆိုးတို့ဒေါ်နိုင်တို့ဆိုရင်ဒါအသက်ကြီးတဲ့သူချင်းမှာပါပါတယ်မှာအဲတော့60ကျော်နေကြရပေါ့နော်ဒေါ်စိန်ခင်တို့ဒေါ်ပူတို့ဒေါ်အေးမြင့်တို့ဒေါ်စောသိန်းတို့ဒေါ်လာကြီးတို့သူတို့တွေကတော်တော်လဲတက်ကြီးနေကြပါတယ်မှာတက်ကြီးရောမိန်းကလေးတော်တော်များများအသက်ငယ်တဲ့လူမပါပါဘူးမှာအကုန်လုံးအသက်ကြီးပါတယ
်သူတို့တွေကိုစီပင်တာယာကလည်းနောက်ထပ်အမှုထပ်ချဖို့ရှိနေပြီးလေယာဉ်မြေပြန်ရရေးတောင်းဆိုသူတွေအတွက်ဥပဒေစိုးမိုးမှုမရှိဘူးဆိုပြီးအကျိုးဆောင်ရှိနေကဆိုပါတယ်
ကျမတို့တရားမျှတမှုရှိလားလို့ပြောလို့ရှိလို့ရှင်တော့ကျမတို့နိုင်ငံကတရားဥပဒေစိုးမိုးအတွက်အများကြီးလုံလုံဖို့လိုသေးတယ်လေမှာအဲ့ဒီတရားဥပဒေစိုးမိုးရေးဆိုတာလည်းသူတို့တော့အရေးယူသူတို့တော့အရေးယူငါ့တို့တော့အရေးမယူနဲ့လို့ပြောလို့မရဘူးလေဟုတ်တယ်မလားဟ
ုတ်ကဲ့
အခုအချိန်ဒီမှာဆိုလို့ရှိလို့ရှင်ကျမတို့ဒီမိချောင်းကန်နဲ့ပတ်သက်လို့ရှိလို့ရှင်မြေမဲ့ရာမဲ့ဖြစ်နေတဲ့သူတွေဒီဆက်ဒီရာကိုဆန္ဒပြကြတာသူတို့မြေပြန်ရဖို့ဆန္ဒပြကြတဲ့ဟာကိုထောင်ချတယ်ကျမအနေနဲ့ပြောမယ်ဆိုရင်တော့တရားဥပဒေစိုးမိုးရေးအတွက်အများကြီးလှုပ်လှုပ်ကြဖို့လိုတဲ့အတွက်ကြောင့်တရားမျှတတယ်လို့တော့မဆိုလို့သေးဘူးရှင်ကိုယ်မြေကိုပြန်တောင်းပြီးငြိမ်းချမ်းစွာဆန္ဒပြကြရပ
ါမိချောင်းခံပြည်သူတွေဟာကာလတော်ကြာတဲ့အထိသူတို့မြေယာတွေပြန်ရရေးအတွက်မြို့တော်ခမ်းမရှိမှတပိတ်စခန်းဖွင့်ပြီးဆန္ဒပြခဲ့ကြတာပါဒီနောက်မှာတော့အစိုးရဘက်ကဖြည့်ရှင်းပေးမှုတွေမရှိတဲ့အတွက်ကြောင့်ဆိုကမြို့တော်ခမ်းမအပေါ်ဝတစ်ခုရှိမှဆန္ဒပြခဲ့ကြပါတယ်အသက်အရွယ်အိုမင်းသူတွေအများအပြားပါဝင်တဲ့မိချောင်းခံတပိတ်စခန်းတွင်းမှာဆန္ဒပြရင်းကျမရေးမကောင်းတာမျိုးတွေဖြစ်လာတဲ့အတွက်တချို့ကတေဆုံးသွားကြသူတွေလည်းရှိကြပါတယ်လွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းတင်းစီခံရစဉ်ကဆစ်ဆိုးရလက်ထက်ဖြစ်တာကြောင့်မတောင်းဆိုရကြပေမဲ့ဒီမိုကရေစီဖော်ဆောင်နေတဲ့ဆိုတဲ့အယက်သားဆိုးရလက်ထက်မှာတော့မြေယာပြန်ရရေးတောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့မိကုန်းတစ်ခုမှာတော့တက်တဲ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာတွေထက်ပိုပြီးတော့တင်းယူခြင်းမလုပ်ဖို့အတွက်ပြောကြားခဲ့ပူပါတယ်။နိုင်ငံတဝန်းမှာတော့စစ်တပ်နဲ့ဌာနဆိုင်ရာစီးပွားရေးလုပ်ငန်းရှင်ကြီးတွေကတင်းစီထားတဲ့မြေတွေကအများအပြားဖြစ်ပြီးမြေယာတွေပြန်ရရေးတောင်းဆိုနေသူတွေကတော့ပုံမှန်18ခွင့်ပြုမိမရပဲစီတမ်းမှုအပါအဝင်တခြားပုံမှန်တွေနဲ့ထောင်ချခံနေရပါတယ်ရှင်။
မ
အေးမှာပြုတ်ပြတ်သွားတာဖြစ်ပါရယ်ခင်ဗျာမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကတော့ဒီလောက်ပါပဲအခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ရှင်ပါတယ်ဥရောပတမကဟာတူရကီနိုင်ငံအဖွဲ့ဝင်ဖြစ်ဖို့အတွက်ရှောက်ထားတာနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာကိုထုတ်ပြန်ဖို့ဆိုင်းငံ့ထားလိုက်ပါတယ်ဒီအစီရင်ခံစာမှာတူရကီရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုတွေပါဝင်လိမ့်မယ်လို့မျှော်လင့်ထားကြပြီးအစီရင်ခံစာထုတ်ပြန်တာကိုလာမယ့်ရှေ့လာမယ့်ကျင်းပမယ့်တူရကီအထွေထွေရွေးကောက်ပွဲပြီးတဲ့အချိန်ထိဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်ဥရောပတမကအနေနဲ့ဥရောပတက်သေးကဒုက္ခတွေတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအလုံးစုံနဲ့ဝင်ရောက်နေတာကိုတားဆီးရမှာတူရကီနိုင်ငံရဲ့ပူးပေါင်းပါဝင်မှုကိုရရှိဖို့အတွက်အပေးအယူလုပ်တဲ့အနေနဲ့မြန်လပန်းမလှတဲ့တူရကီရဲ့လူခွင့်ရေးကိစ္စတွေကိုထုတ်ပြန်မှုအတွက်ဆိုင်းငံ့ထားတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတောက် Dorian Jones Istanbul ကနေသတင်းဖိတ်ပို့ထားတာကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
တူရကီနိုင်ငံဟာဥရောပရဲ့နိုင်ငံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးမှာတင်းပြည့်အဖွဲ့ဝင်ဖြစ်ပါဝင်ခွင့်ရဖို့လျှောက်ထားခဲ့တာနှစ်တော်တော်ကြာခဲ့ပါပြီ။ဥရောပသမဂ္ဂကတူရကီကိုအဖွဲ့ဝင်အဖြစ်ခွင့်ပြုဖို့တိုးတက်မှုအခြေအနေကိုနှစ်စဉ်အစီရင်ခံစာထုတ်ပြန်နေတာဖြစ်ပါတယ်။ဒီနှစ်အတွက်အစီရင်ခံစာမှာတော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့လွတ်လပ်စွာတရားစီရင်ရေးခွင့်ရည်တွေနဲ့ပတ်သက်လို့တူရကီအစိုးရရဲ့မူဝါဒကိုပြင်းပြင်းထန်ထန်ဝေဖန်ထားလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။တူရကီမှာလက်ရှိအာဏာရပါတီဖြစ်တဲ့တရားမျှတမှုနဲ့တိုးတက်ရေးပါတီ AKP ဟာနိုဝင်ဘာလတရနေ့မှာပြုလုပ်မဲ့ရွေးကောက်ပွဲမှာအမတ်နေရအများစုပြန်လည်ရရှိဖို့ကြိုးပမ်းနေရပြီးနှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာကိုဆိုင်းငံ့ထားဖို့ဖိအားပေးနေကြတာပါအခုလိုပုံမှန်အစီရင်ခံစာထုတ်ပြန်တာကိုယာယီဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာဟာဆီးရီးယားနဲ့အခြားနိုင်ငံတွေကနေဥရောပတိုက်ထဲကိုဒုက္ခတွေအမြောက်များဝင်လာနေတာကိုရပ်တန့်ဖို့ကြိုးစားနေတဲ့အတွက်တူရကီအစိုးရအနေနဲ့ဘရက်ဆဲပေါ်မှာဖိအားပေးနိုင်တဲ့အခြေအနေရှိနေတာကိုပြသနေပါတယ် Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့တူရကီနိုင်ငံဆိုင်ရာသုတေသနအဖွဲ့ခေါင်းဆောင်အီမာစင်ကလဲယာဝက်ကတော့ဥရောပတမကဟာနိုင်ငံရင်းကိစ္စတွေနဲ့ပတ်သက်လာရင်မြန်မာလာတဲ့သူ့ရဲ့လူခွင့်ရေးစံနှုန်းတွေကိုရှော့ပေါက်ပေးဖို့ဆန္ဒရှိတယ်ဆိုတာကိုပြသလိုက်ရာရောက်တဲ့အတွက်စိုးရိမ်စရာကောင်းတဲ့လက္ခဏာပဲဖြစ်တယ်လို့ဆိုပါတယ်
This does actually fuel our concern that the EU is
ဒီကိစ္စကြောင့်ကျမတို့အနေနဲ့စိုးရိမ်ပူပန်မှုတွေတိုးလာစေပါတယ်။ဥရောပတမကဟာဒုက္ခတွေအရေးနဲ့ပတ်သက်ပြီးအပေးအယူလုပ်နိုင်ဖို့အလွန်မှပဲစိုးဝါနေတဲ့တူရကီရဲ့လူခွင့်ရေးကိစ္စတွေအပေါ်မှာဝေဖန်တာကိုရှော့ချလိုက်တာပါ။
တူရကီရဲ့လူခွင့်ရေးကိစ္စတွေပေါ်ဥရောပရဲ့စိုးရိမ်ပူပန်မှုဟာတူရကီအစိုးရရဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းတဲ့နေရာမှာအဓိကအတားအဆီးတစ်ခုဖြစ်နေခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတူရကီရဲ့အခြေအနေပိုဆိုးလာနေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကသတိပေးနေပေမဲ့ဘရက်ဆဲလ်အနေနဲ့ဒုက္ခသည်အကြက်တဲမှာတူရကီရဲ့ပူးပေါင်းဆောင်ရွက်မှုကိုရဖို့အပြန်အလှန်အနေနဲ့တူရကီရဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းချက်ကိုကြေညာတင်ပေးဖို့ဆန္ဒရှိတာကိုပြသလိုက်တာဖြစ်ပါတယ်။ဥရောပပါလီမန်ဆိုရှယ်လစ်အုပ်စုရဲ့ပြောရင်းဆိုခွင့်ရပုဂ္ဂိုလ် Richard Howard ကတော့ခုလိုပုံမှန်ထုတ်ပြန်နေကြအစီရင်ခံစာကိုဆိုင်းငံ့လိုက်တာကြောင့်တူရကီကိုဥရောပကော်မရှင်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေတိုးပွားလာစေတယ်လို့ဆိုပါတယ
်။ And the danger at the moment is that a very
ပွင့်ပွင့်လင်းလင်းပဲဖြစ်ဖြစ်တူရိုးတိတ်တိတ်ပဲဖြစ်ဖြစ်မကောင်းမှုနဲ့အပေးအယူမျိုးလုပ်တာဟာအခုချိန်မှာအန္တရာယ်အကြီးဆုံးပါပဲကျွန်တော်တို့အနေနဲ့ကဘရက်ဆဲကတာဝန်ရှိသူတွေတော်တော်များများကိုပါစိုးရိမ်မှုတွေဖြစ်စေပါတယ
်အစ္စတန်ဘူမြို့ကကာဒီယာဟတ်စတက်ကတူကနိုင်ငံတကာဆက်ဆံရေးပညာရှင်ဆိုလီအိုဇဲလ်ကတော့အခုလိုအပေးအယူလုပ်လိုက်တာဟာတူရကီနိုင်ငံသားတွေရဲ့အမြင်မှာဥရောပသမဂ္ဂရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
I think the EU has betrayed its own principles. The refugee crisis
based ဥရောပသမဂ္ဂအနေနဲ့ကိုယ်တိုင်ချမှတ်ထားတဲ့မူပေါင်းတွေကိုကိုယ်တိုင်ချိုးဖောက်လိုက်တာလို့ကျွန်တော်ထင်ပါတယ်။ဒီဒုက္ခတွေအကြက်တဲကဘာကိုပြသလိုက်တယ်လဲဆိုရင်တောင်းဆိုမှုရှိလာရင်ပြောထားသလိုမလုပ်တော့ပဲကိုယ်ချမှတ်ထားတဲ့မူကိုပြစ်ပယ်ဖို့ဝန်မလေးကြဘူးဆိုတာပါပဲ။ကျွန်တော်တို့ဟာကိုယ်အားကိုယ်ကိုပြီးကိုယ်ပြဿနာကိုယ့်ဟာကိုယ်ရှင်းရမယ်ဆိုတဲ့သဘောပါပဲ။
ဥရောပသမဂ္ဂဟာနိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်တူရကီအစိုးရရဲ့ခေါင်းဆောင်အနေနဲ့ထိတွေ့ဆက်ဆံမှုတွေပြုလုပ်နေခဲ့တဲ့အတွက်ဝေဖန်ခံခဲ့ရတာပါတူရကီမှာပြုလုပ်ခဲ့တဲ့လူ့သဘောထားစစ်တမ်းတွေအရတော့ဒီရွေးကောက်ပွဲမှာပြတ်သားတဲ့အနိုင်ရပါတီပေါ်ထွက်လာပွဲမရှိဘဲဘရက်ဆဲအနေနဲ့အနာဂတ်မှာတူရကီအစိုးရနဲ့ဆက်ဆံတဲ့နေရာမှာကွဲပြားခြားနားတဲ့အစိုးရအဖွဲ့အမျိုးမျိုးနဲ့ကြုံတွေ့ရပွဲရှိနေပါတယ
်ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American တန်ရဲ့ကြာသာပတင်းတွေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်န ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရချင်းဒီအားလုံးရွှင်လန်းချမ်းမြေ့ကြပါစေအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာရင်းနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လက်လက်မီတာ190 kHz 1505တို့ကနေပြီးတော့တိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်နဲ့အတူ
We had a flat tire on our way to Henry's party, but we still got there in the nick of time.
English are things are put a jet system up here so go jaja ma phit par de a di naw ma do tu yong ji ya kana go le thau lin pe bu shi par de a ku yin song no ka ba tadin media de ga myanmar naingan a chang kaung lo che go tin set pe ma phit par de u jo san da ga season thau lin tha da phit par de khanya
ဘောရှိနေခင်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တည်ရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်။ရွေးကောက်ပွဲကိုကမ္ဘာကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကိုင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တည်နိုင်မယ်လို့ယူဆပါသလား။ဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တည်ချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒဲအလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြညမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒါကတော့လာမယ့်စနေနေ့မှာထုတ်လွှင့်မယ့်ဓာတ်ရိုက်လေလံအစီအစဉ်မှာဗာဒီကိုတင်ဆက်သွားမယ်ဆိုတော့ပတ်သက်ပြီးတော့သောတာရှင်တွေကိုဖိတ်ခေါ်တဲ့ဖိတ်ခေါ်စာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုမတင်ဆက်ခင်မှာအခုတော့အပတ်မနေ့တိုင်းတင်ဆက်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ကိုနားဆင်ကြပါခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက i n n t h e the n i c k nick o f of t i m e time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပောက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မှီလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's partyBut we still got there in the nick of time, 11:55. Just in time to raise a glass and say hello to the new year.
Henry ye party atwa ka bing pauk de li. Da ba mai lo to de ba ye. 7 nai thu bu 9 minit a lu. Nit tik ko yak khwet myauk bi chu so bu a chi mi lem tin ni lin yauk twa ke de lo a dei be ya ba le. Uma go naw ta khaw na si chi ja ya aw.
We had a flat tire on our way to Henry's party.But we still got there in the nick of time, 11:55. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။မင်္ဂလာနှစ်သစ်ကူပါရှင်။
ဒါကတော့မနေ့ပိုင်း
နေ့စဉ်တင်ဆက်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါရခင်ဗျာ။အခုဆက်လက်ပြီးတော့ကြားကြမှာကတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်။ဥကြော်စန်းသာစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ။
ဝမ်းမသမမှုတွေအထူးသဖြင့်သတင်းသမားတွေမရောက်နိုင်တဲ့နေရာတွေနိုင်ငံတကာကလည်းအာရုံမစိုက်နိုင်တဲ့နေရာတွေဝေးလံခံစီရတဲ့နေရာတွေလည်းပဲမဲယုံတွေကအများကြီးရှိပါတယ်ဆိုတော့ဒီနေရာတွေမှာလည်းဒီနေရာတွေမှာသတင်းသမားတွေရဲ့မျက်ကွယ်ဆိုတော့ဒီနေရာမှာမသမမှုတွေအများကြီးဖြစ်လာနိုင်တယ်လို့ထင်ပါတယ်ဒီကိစ္စကဘယ်လိုလုပ်ကြမလဲဘယ်လောက်ဆိုရင်ကြရှိပါလဲ
Well that is something to be concerned about and that also creates
ဟုတ်ပါတယ်ဒါဟာလည်းစိုးရိမ်စရာပါပဲသတင်းအချက်အလက်တွေမရရှိနိုင်မဲ့ဟာကွက်ဖြစ်နေနိုင်ပါတယ်ဟာကွက်ဖြစ်နေတဲ့အတွက်ကောလာဟာလာတွေပေါ်ထွက်လာနိုင်ပါတယ်ကောလာဟာလာဆိုတာသတင်းမရနိုင်လို့ဖြစ်ပေါ်လာတာပါဒါကြောင့်ဖုံးကွယ်ထားခြင်းမရှိဖို့ပွင့်လင်းမြင်သာမှုရှိဖို့အတွက်ကျမတို့အားထုတ်ရမှာဖြစ်ပါတယ်အစိုးရအနေနဲ့လည်းအတက်နိုင်ဆုံးပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ရမှာဖြစ်ပါတယ်အစိုးရပြောတာကိုလည်းလူလူကယုံရမယ်အစိုးရရဲ့ပြောကြားချက်တွေလည်းခိုင်လုံစိတ်ချရဖို့ယုံကြည်လောက်တဲ့အခြေအနေရှိရပါလိမ့်မယ်ဒီအတွက်သတင်းသမားတွေမေးမြန်းတာကိုလည်းပြန်လည်ဖြေကြားပေးရမှာဖြစ်ပါတယ်။ဆိုတော့ဒါဟာကျဲဥနဲ့ကျမလိုပါပဲ။ကောင်းမွန်တဲ့ဒီမိုကရေစီစနစ်တည်းရဲ့ထွန်းကားဖို့အတွက်သူတို့ဘာရေးရေးအမှန်မှန်ကန်ကန်စီစစ်ပြီးမှတာဝန်တိတိရေးတဲ့မီဒီယာတွေဖြစ်ရမယ်။ပွင့်လင်းမြင်သာပြီးတော့သတင်းထုတ်ပြန်ပေးဖို့လိုလိုလားလားရှိတဲ့အစိုးရဖြစ်ရမယ်။ကောလာဟာလာကိုကောလာဟာလာမှန်သိတဲ့ပြည်သူလူထုဒါဟာ Facebook မှာရေးထားတာချက်ချင်းအတည်ယူလို့မရဘူး။တခြားသတင်းတွေနဲ့ညှိပြီးအတည်ပြုရမယ်ဆိုတာနားလည်သဘောပေါက်တဲ့ပြည်သူလူထုလည်းဖြစ်ရပါလိမ့်မယ်။ဒါတွေအားလုံးချက်ချင်းမဖြစ်ထွန်းနိုင်ပါဘူး။အချိန်ယူရပါလိမ့်မယ်
။ဟုတ်ကဲ့ဂျန်နက Facebook ဆိုလို့မှန်ပါတယ်မြန်မာနိုင်ငံမှာ social media တွေအများကြီးပေါ်ထွက်လာပါတယ်ကူ။ဆိုတော့ဒါကိုမှန်မကန်ကန်ဆန်းစစ်တတ်ဖို့သိရေးကြီးရထင်ပါတယ်။မြန်မာပြည်မှာဒီလိုမမှန်မကန် social media မှာရေးသားမှုတွေကြောင့်ဒါ communal violence တွေလူအုပ်စုချင်းပြစ်ပခါရခိုင်ရန်ဖြစ်ပွားမှုတွေမကြာခဏကြုံခဲ့မှုပါတယ်ဒီနေရာမှာလူမှုအနေနဲ့ဒီလိုလူမှုမီဒီယာကွန်ရက်ပေါ့လေဆိုရှယ်မီဒီယာနက်ဝက်တွေကိုမှန်မှန်ကန်ကန်ချင်းချင်းတက်လာအောင်ဘယ်လိုလုပ်သင့်တယ်ထင်ပါတယ်ခင်ဗျာ
Well I think again that's a long term process and actually I believe that
journalists ဒါဟာလည်းပဲအချိန်ယူရမယ်ဖြစ်စဉ်တရက်လိုပဲထင်ပါတယ်သတင်းတော့တွေကိုယ်တိုင်ဒီကိစ္စကိုပါဝင်ဆောင်ရွက်သင့်တယ်လို့ကျွန်မထင်ပါတယ်ပွင့်လင်းမြင်သာတဲ့လွတ်လပ်ပြီးခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်တွေကိုတခြားလူတွေထက်သတင်းတောက်တွေကအသိဆုံးပဲလို့ထင်ပါတယ်။တာမန်ပြည်သူတွေကတော့အင်မတန်ဖိနှိပ်ချုပ်ချယ်တဲ့အစိုးရလက်အောက်မှာအချိန်ကာလကြာမြင့်စွာနေလာခဲ့ရတော့ကောင်းမွန်တဲ့သတင်းလောကရှိဖို့မှန်ကန်ခိုင်လုံတဲ့သတင်းအချက်အလက်တွေဘာကြောင့်လိုအပ်တယ်လဲဆိုတာဘာကြောင့်အရေးကြီးတယ်လဲဆိုတာသိပြီးတော့အမြင်ရှင်းလင်းမှမဟုတ်ပါဘူး။ဒါကြောင့်သတင်းသမားတွေကိုယ်တိုင်ចောင်းသားတွေဆရာတွေကိုပြောရမယ်เจ้าတွေမှာတွားပြောရမယ်လူလူကိုရှင်းပြရမယ်သတင်းလွတ်လပ်ခွင့်ဆိုတာသတင်းတောက်တွေရဲ့အကျိုးစီးပွားကြီးပဲမဟုတ်ပါဘူးဒါဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်တယ်လူလူအနေနဲ့သတင်းအချက်အလက်မှန်တွေကိုသိရှိဖို့လိုအပ်တယ်ဆိုတာရှင်းပြရမှာဖြစ်ပါတယ်ခိုင်လုံစိတ်ချရတဲ့သတင်းတွေကိုလိုအပ်တယ်ဆိုတာလူလူသိအောင်လုပ်ပေးရမယ်အစိုးရရဲ့မှားယွင်းမှုတွေလည်းအများကြီးတွေ့ရပါတယ်မကောင်းတဲ့ဖြစ်ရဲ့ဆိုရင်ဥပမာလူအတိုင်းဝိုင်းတွေကြားပြစ်ပခတွေဖြစ်လာရင်သတင်းမှောင်ချထားခြင်းကြတယ်တကယ်တော့ဒီအချိန်မှာ text message ပို့နိုင်တာ Facebook အပါအဝင်လူမှုမီဒီယာကွန်ရက်ကတိတ်တွင်ကျနေပါတယ်ဘယ်အရာကိုမှထိမ့်ချုပ်ထားလို့မရနိုင်တော့ပါဘူးလျှို့ပတ်ချက်ဆိုတာလည်းမရှိတော့ပါဘူးသတင်းတော့တွေကလည်းအမှန်ကိုဖော်ထုတ်ရမယ်အစိုးရကလည်းအမှန်အတိုင်းရှင်းပြပြောပြကြရမှာဖြစ်ပါတယ်ဒါမှသာအန္တရာယ်ကြီးမားတဲ့ကောလာဟလတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်
ဟုတ်ပါတယ်အန္တရာယ်ကြီးမားတဲ့ကောလာဟလဆိုလို့တချို့နိုင်ငံတွေပေါ့ဗျာဥပမာအဖြစ်တရုတ်လိုနိုင်ငံမျိုးမှာဆိုရင်ဆိုရှယ်မီဒီယာတွေတို့ထိန်းချုပ်တယ်ဆိုရှယ်မီဒီယာတွေကောလာဟလမဖြန့်ဟန်အောင်ဆိုပြီးတော့ထိန်းချုပ်တယ်လို့သူတို့အကြောင်းပြပါတယ်ဆိုတော့ဒီလိုအနာပိုင်တွေကထိန်းချုပ်တဲ့စနစ်ကိုရောလက်ခံသင့်ပါသလားအလုပ်ဖြစ်မယ်လို့ရောထင်ပါလားခင်ဗျာ
Well, I have to say when I visited Burma for the first time in 2010.
ကျွန်မမြန်မာပြည်ကိုပထမဆုံးအချိန်ဖြစ်2010မှာရောက်သွားတုန်းကအင်တာနက်ကိုထိမ့်ချုပ်ထားတယ်အီးမေးလ်တောင်ချက်လုပ်လို့မရဘူးဆိုပြီးတော့ပြောကြတယ်။ဒါပေမဲ့မြန်မာပြည်မှာလူတိုင်းဟာ IT expert တွေဖြစ်ကြပါတယ်။ကွန်ပျူတာသိကျွမ်းကြပါတယ်။မြန်မာတွေဟာသိတော်ကြပါတယ်။ဘလို့ပိတ်ထားတစ်ဖက်ကလှည့်ပြီးတော့သူတို့ကြံဖန်ဖွင့်နိုင်ကြည့်နိုင်ကြပါတယ်ပိတ်ပင်ထိမ့်ချုပ်ထားတယ်ဆိုတာလည်းဘာမှအဓိပ္ပာယ်မရှိပါဘူးဆိုရှယ်မီဒီယာဆိုတဲ့လူမှုအင်တာနက်ကွန်ရက်တွေနဲ့ပတ်သက်ပြီး လူတို့ရဲ့အသိပညာအရေးကြီးပါတယ်လူတို့ကိုပညာပေးဖို့လိုအပ်ပါတယ်ခိုင်လုံစိတ်ချရတဲ့သတင်းဟုတ်မဟုတ်သူတို့ခွဲခြားနိုင်ရမယ်စီစစ်နိုင်ရမယ်ဂျာနယ်လစ်စင်ဆိုတာဟာလဲခိုင်လုံမှန်ကန်မှုကိုစီစစ်ရတာဖြစ်ပါတယ်ကောလာဟာလကိုထုတ်လွှင့်တာဟာဂျာနယ်လစ်စင်မဟုတ်ပါဘူးလူတို့အနေနဲ့သတင်းလားကောလာဟာလလားဆိုတာခွဲခြားစီစစ်တဲ့အလေးအချင်လဲတဖြည်းဖြည်းနဲ့ရရှိလာလိမ့်မယ်လို့ထင်ပါတယ်ရှင
်နောက်တစ်ခုကမြန်မာပြည်မှာအရေးကြီးပါတယ်က journalist နဲ့ activist သတင်းသမားနဲ့တက်ကြွလှုပ်ရှားသူဘာကွာတယ်လဲဆိုတာလည်းပဲဒါမီဒီယာပါမခတ်တယောက်အနေနဲ့ပညာရှင်တောင်ရှင်းပြပါအောင်တချို့ကသိမကွဲရဘူးခင်ဗျာဒီနေရာမှာအထူးသဖြင့်မြန်မာပြည်မှာအခုလောလောဆယ်ရှိနေတဲ့သတင်းလောကသားတော်တော်များများကိုပြောတော့ပါတော့သူတို့ဟာအရေးအခင်းဖြစ်တော့ကကြောင်းသားလူငယ်တွေဖြစ်ကြတယ်အဲ့ဒီကတဆင့်ဒါ activist တွေတက်ကြွလှုပ်ရှားသူတွေဖြစ်လာတယ်အခုအဲ့ဒီကတဆင့်တချို့ကသတင်းလောကကိုပြောင်းလာကြတယ်ဆိုတော့သူတို့ဟာ activist ပုံဖြစ်နေတယ်တစ်ခါတစ်ခါမှသူတို့ balance လုပ်ရမယ်တစ်ဖက်နဲ့တစ်ဖက်တန်းတူအခွင့်အရေး equal opportunity ပေးရမယ်ဆိုတော့နားမလည်ကြပါဘူးအဲ့လိုပေးဖို့ဆိုတော့ million နေကြတယ်တစ်ဖက်ဆောင်းနေလုပ်တယ်ဒါမှန်တယ်ဆိုပြီးမှန်တဲ့ဘက်ကတစ်ဖက်ဆောင်းနေလုပ်လိုက်ကြတယ်တခြားတစ်ဖက်ရဲ့သဘောကိုသူတို့သိပြီးတော့အလေးပေးတာမတွေ့ရပါဘူးအဲ့ဒါ value ကွဲပြားတယ်လဲဆိုတော့လည်းပြောပါအောင်ခင်ဗျာ
Well, I think you're absolutely right about that, and that's certainly something we saw.
ရှင်ပြောတာလုံးဝမှန်ပါတယ်။ဒါမျိုးဟာအင်ဒိုနီးရှားမှာလည်းကျမတို့တွေ့ခဲ့ရတဲ့ကိစ္စပါ။ Pro Democracy Activists, Democracy လိုလားတဲ့တက်ကြွလှုပ်ရှားသူတွေနဲ့ Journalist တွေဟာအများအားဖြင့်တပတ်တည်းဖြစ်နေတတ်ပါတယ်။ Democracy ပြုပြင်ပြောင်းလဲမှုတွေအချိန်ရလာတာနဲ့အမျှ Journalist တွေဟာသူတို့ရဲ့မိတ်ဆွေ Democracy ဘက်တော်သားတွေကိုပို့ပြီးတော့ဝေဖန်တာတွေ၊မငဲ့မညာရေးတာတွေကိုလှုပ်ကြရမှာဖြစ်ပါတယ်။ကျမမိတ်ဆွေသတင်းစာဆရာကြီးတယောက်ပြောသလိုပဲ journalist ဆိုတာမိတ်ဆွေမရှိရဘူးမိတ်ဆွေရဲလို့တီးကြမထားရပါဘူးသူတို့ကိုလည်းဝေဖန်စရာရှိရင်ဝေဖန်ရမယ်လူတိုင်းကိုဝေဖန်ရမှာဖြစ်ပါတယ်ဒီအခြေအနေမျိုးကိုလည်းမြန်မာပြည်မှာမကြခင်တွေ့မြင်လာရမယ်လို့ထင်ပါတယ်အရာရာဟာတိတ်လင်းလင်းမြန်မြန်ပြောင်းလဲနေတာပါ2010တုန်းကကျမရောက်သွားတဲ့အချိန်မှာအခုလိုဟာတွေဖြစ်လာနိုင်လိမ့်မယ်လို့ဘယ်သူကမှမတွက်ခဲ့မထင်ခဲ့ကြပါဘူးအခုအခါတကယ်ရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုတော့တိတ်အံ့အားတင့်စရာကောင်းပါတယ်။တခါတခါလဲလူတွေကချက်ချင်းအပြောင်းလဲဖြစ်မယ်လို့မျှော်လင့်တတ်ကြပါတယ်။ဒီလိုတော့လဲမဟုတ်သေးပါဘူး။ဒါပေမဲ့အဲ့ဒီဘက်ကိုတော့လင်းလင်းမြန်မြန်ရွေးနေပါတယ်
။ဆိုတော့အင်ဒိုနီးရှားနိုင်ငံမှာရောဒီလိုတားဆီးထိန်းချုပ်ထားတဲ့မီဒီယာဘဝကနေပြီးတော့ပွင်လင်းလွတ်လပ်တဲ့မီဒီယာအဖြစ်ကိုဘယ်လိုပြောင်းလာသလဲဆိုတာလည်းပဲနောက်ဆုံးအနေနဲ့နည်းနည်းရှင်းပြပေးပါအောင်ကျွန်တော
်။ It's taken a long time but I believe that actually now Indonesia has
ဟုတ်ကဲ့အချိန်အကြာကြီးယူခဲ့ရပါတယ်အင်ဒိုနီးရှားဟာဒေတာရင်းမှာသတင်းလွတ်လပ်မှုအရှိဆုံးနိုင်ငံဖြစ်နေပြီလို့ဆိုနိုင်မယ်ထင်ပါတယ်တကယ်ကိုချီးကျူးစရာကောင်းတဲ့အခြေအနေပါပထမအဆင့်ကတော့ဥပဒေတရက်ပြဋ္ဌာန်းလိုက်တယ်ဒါပေမဲ့အစပိုင်းမှာပြည်မှုဆိုင်ရာဥပဒေနဲ့ထိတ်တိုက်တိုးတာတွေတော့ရှိခဲ့ပါတယ်မြန်မာပြည်မှာလို့ပါပဲ press law သတင်းလွတ်လပ်ခွင့်ဥပဒေရှိတာတော့ကောင်းပါရဲ့အတရေဖြတ်မှုပုံမှန်တွေလှုံ့ဆော်မှုပုံမှန်တွေလို့ပြမှုပုံမှန်တွေနဲ့မညီစွန်းအောင်ဒီပုံမှန်တွေကိုမီဒီယာဥပဒေသတင်းလွတ်လပ်ခွင့်ဥပဒေတွေကနေဖက်ထုတ်ပြဖို့လိုအပ်ပါတယ်ပြီးတော့တစ်ဖက်မှာလည်း professionalism ထွန်းကားအောင်လို့လုပ်ရပါလိမ့်မယ်ဒါဟာတိတ်ခတ်ခဲမဲ့ထင်ပါတယ်အာဏာပိုင်တွေအစိုးရတွေကိုအထောက်အကူပြုရမယ်ဆိုတဲ့စိတ်ဓာတ်ကလူမှုကိုအထောက်အကူပြုရမယ်ဆိုတဲ့ဓလေ့စရိုက်မျိုးပြောထောင်ပေးဖို့လိုပါတယ်ဒီအတွက်လည်းအချိန်ယူရမယ်ကောင်းမွန်တဲ့သင်တန်းပေးမှုကောင်းမွန်တဲ့ editor တွေကောင်းဆောင်ကောင်းတွေကမျိုးဆက်တစ်တွေကြားမှာဒီလို professional journalism ထွန်းကားလာအောင်ပြောထောင်ပေးရပါလိမ့်မယ်။ကျမဖို့ကတော့ journalism ထက်ကောင်းမွန်မြင့်မြတ်တဲ့အလုပ်အကိုင်းဆိုတာမရှိနိုင်ပါဘူး။ journalism ဟာ democracy စနစ်မှာလူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ဖို့အတွက်အချက်လက်မှန်တွေကိုပေးရတဲ့လုပ်ငန်းပါ။
Thank you very much.
Thank you.
ဆိုတော့ Dr. Zoring ဟာမြန်မာနိုင်ငံမှာရောအခု media တွေဟာရွေးကောက်ပွဲကျင်းပလာမဲ့အချိန်မျိုးမှာဒီလိုစီစဉ်စီထိုက်တဲ့အချက်လက်ကိုအမှန်တိုင်းပြောနိုင်တဲ့အခြေအနေရှိပါလားခင်ဗျာမြန်မာမီဒီယာတွေ
အခုတော့အမှန်တိုင်းပြောနိုင်တဲ့အခြေအနေအထက်ရောက်ရှိရလို့ပြောလို့ရပါတယ်ဥပဒေကနော်အခုလက်ရှိမှာတော့ဒီရေကောက်ပွဲကာလနီးကပ်လာတာနဲ့အမြန်ဒီမီဒီယာကိုစောင့်ကြည့်ကဲခတ်နေတဲ့အဖွဲ့တွေလည်းတော်တော်လေးရှိပါတယ်အဲ့တော့တို့အနေနဲ့ကဒီရင်းပေးဖို့တဲ့ဒီရင်းရယူတဲ့အချက်လက်တွေကမှန်ကန်မျှတရည်လားပြည်သူလူထုရှိကိုအကျိုးရှိရှိရောက်ရလားဆိုတာတွေကိုစစ်ကဲခတ်နေနိုင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့ကျွန်မအမြင်ပြောရရင်တော့ကျွန်တော်တို့ကလုံးလုံးချိန်မှာပေါ့နော်ဒီရေကောက်ပွဲမှာတရင်ယူမဲ့တရင်တော့ဒီအမြင်နဲ့ဒီတက်ဆိုင်ရာမင်းဆန္ဒနေမျိုးတွေကို
ตัวพี่รอกูไรเช่าหัวเดียร์มาเลยเนี่ยเออไอเช่าหัวกูไรตัวเดียร์เมื่อตั้งแต่ยังเนี่ยมีนี่สิโรดีบ้ามาจีนั่นอาจจะดันดันเลี้ยงมาชีวิตดีไม่ยอมมีอะไรตัวไม่สนับสนุนมีบ้างมีอะไรตัวพี่รอดีด้วยจ้าจ้าบ่นั่นโอ้เล่นนั่นกูว่าติดกับมือเลยบ่นั่นกูไรตัวเช่าหัวเดียร์มือสั่นเลยตัวเราเลี้ยงแค่เท่านี้ไปเลยไอ้เจ้าพี่รอดีเมื่อไงก็ถึงเราเนี่ยเป็นอันนี้เนี่ยไอ้เกี่ยวกับเนี่ยปัจจุบันเราเลี้ยงกับเวกอมเ
နိုင်ငံတကာဆန်ရပြောရင်တော့မီဒီယာတွေကအမှန်ကိုပြောမယ်ဗမ်းလိုက်ဖဲနဲ့ဆိုတော့အမှန်ကိုဆုံးဖြတ်ဖို့ဆိုတာလူတူရဲ့တာဝန်ဆိုပြီးတော့ပြောကြပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့မီဒီယာတွေရဲ့ယက်တီချက်ကိုဘယ်လိုတွေးရပါလဲနိုင်ငံရေးဘလိုက်မှု political bias state များကြသလားမှန်မှန်ကန်ကန်ဒါအချက်လက်ကိုပဲသူတို့အဓိကထားပြီးတင်ပြကြတယ်လို့ယူဆပါသလား
အခုကတော့ဒီနိုင်ငံပိုင်ဒီရုပ်မြင်သံကြားတို့နိုင်ငံပိုင်သတင်းစာတွေကတော့ဟိုလက်ရှိဒီအာဏာရပါတီကိုပို့ပြီးတော့ဆောင်းပေးတဲ့သဘောရှိပါတယ်ဟိုဒါကတော့အတိအကျတည်းကညီနေရတာပေါ့လေအဲ့တော့ဒီပုဂ္ဂလိကသတင်းစာတွေ channel တွေကလည်းများသောအားဖြင့်ကတော့အတိုက်ခံတဲ့ကိုနည်းနည်းလေးကြီးနေကြတာများတာပေါ့နော်ဒါပေမဲ့တက်နိုင်ဆုံးစူးစမ်းပြီးတော့ဟိုပြတ်တာအောင်ဆိုပြီးတော့အားလုံးကလုပ်နေကြပါတယ်ဒီခါထဲမှာပေါ့လေဒါပေမဲ့တူတူတူတူရဲ့ထောက်ခံမှုပေါ့လေဟို popular ဟို support လို့ခေါ်ရမယ်ဟိုအချိန်နေမှာကြတော့ဘယ်နည်းနည်းမှကြည့်လိုက်ကြည့်လိုက်ပေါ့လေဒီလူ့ဒီမိုကရေစီအဖွဲ့ချုပ်ကိုဟိုအားပေးနေတဲ့ပြည်သက်ကပုံပြီးတော့အဆမတန်များနေတာကိုတွေ့ရတယ်အဲ့ခါကျတော့ဟို bias ဖြစ်တယ်ဖြစ်လိုက်တယ်လို့ပြောရအောင်ကလေတကယ်အစီအစီအတိုင်းအမျိုးအမြင်တိုင်းသတင်းတောက်တွေနေနဲ့သတင်းပို့ရတဲ့ခါကျတော့ဘာလဲပြောဒီတစ်ဖက်ပေါ့လေဒီအတိုက်ခံဘက်ကိုဟိုဆောင်းပေးနေရဆိုပြီးတော့တချို့တုံ့တက်ကြတာလည်းရှိပါတယ်အဲ့တော့အချိန်ထဲမှာပဲဒီခံကျိုးဒီအနာရပါတီနဲ့ချက်တိုင်းရင်းသားပါတီရဲ့ရှုပ်ရှားမှုကိုကြည့်တဲ့အခါမှာကျူကြားကြူကြားလေးတွေတော့တွေ့နေရတဲ့ခါကျတော့သတင်းမီဒီယာသတင်းပေးပို့တဲ့နေရာမှာအားနည်းနေတဲ့သဘောရှိရတယ်ဒီကောင်လား
မီဒီယာသမားဆိုတာဟာနိုင်ငံရေးဘက်လိုက်မှုမရှိရဘူးဆိုပေမဲ့ပဋိပက္ခအလွန်လူမှုအဖွဲ့အစည်းတွေရဲ့မီဒီယာပွင့်လင်းစွာအခြေအနေတွေမှာတိတ်မတွေ့ရသေးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမှာဆိုရင်လေမီဒီယာသမားတွေဟာအစောပိုင်းတုန်းကတက်ကြွလှုပ်ရှားသူတွေနဲ့တစ်ဖက်တည်းဖြစ်နေကြခဲ့တယ်ဆိုပြီးတော့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မီဒီယာနဲ့လူမှုရေးရာဌာနခွဲရဲ့တွဲဖက်ပမောက္ခဒေါက်တာဂျေနက်စတီပြောသွားခဲ့တာဖြစ်ပါတယ်လက်ရှိမြန်မာမီဒီယာတွေကဘလို့အခြေအနေရှိခဲ့သလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့ရန်ကုန်ဌာနခွဲမှူးဒေါခင်စိုးဝင်းရဲ့တုံးသက်ချက်တွေနဲ့အတူရွေးကောက်ပွဲအကြိုအထူးစီစဉ်ဖြစ်ဦးကျော်စန်းသာဆွေးနွေးတင်ပြတော့တာဖြစ်ပါတယ်သောရရှင်များခင်ဗျာကျွန်တော်တို့မှာထုတ်လွှင့်မှုနီးစနစ်ပိုင်းဆိုင်ရာဆက်ပိုင်းဆိုင်ရာချိုးရင်းချက်တွေရှိနေတာကြောင့်အစီအစဉ်တွေလွဲမှားထုတ်လွှင့်သွားခဲ့တာတွေကိုဖြစ်သွားခဲ့တဲ့အတွက်အထူးအနှိုးညွတ်တောင်းပန်အပ်ပါတယ်ခင်ဗျာအခုနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ဖြစ်ပါတယ်နားဆင်ကြပါခင်ဗျာ
ညဉ့်ညဉ့်ရဘူကမြန်မာနိုင်ငံရဲ့ပထမအဆင့်လူအကျဆွဲခေါင်းဆောင် ecowatch.com မှာပေါ်ပြထားတဲ့ East Asia Forum ရဲ့သုံးသပ်ချက်ကိုဥစွာတင်ပြလိုပါတယ်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့နဲ့ချုပ်ဆိုလိုက်တဲ့ NCA ခေါ်ပြည်လုံးကျော်အပြစ်ရစေးစာချုပ်ဟာညဉ့်ညဉ့်ရတကယ်ဖော်ဆောင်နိုင်မလားဆိုတာကိုစမ်းသပ်ထားတာဖြစ်ပါတယ်လူလေးရကြတဲ့ကစတင်ပုံကန်လာခဲ့တဲ့ KNU လူအဖွဲ့မျိုးနဲ့သဘောတူညီမှုရယူနိုင်ခဲ့ပေမဲ့ KIA ခေါ်ကချင်းလူမျိုးရေးအဖွဲ့နဲ့ကတော့ဆွေးနွေးပွဲလုပ်နေတဲ့အချိန်မှာကိုတိုက်ပွဲတွေဆက်လက်ဖြစ်နေကြတာပါ NCA လက်မှတ်ရေးထိုးပွဲကတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်တာကလွယ်လို့ကြည်ကြဲတဲ့အခမ်းအနားတစ်ခုဖြစ်ပါတယ်ဩစတြေးလျကဆိုရင်2012ကစပြီးအမေရိကန်ဒေါ်လာ10သန်းကူညီခဲ့ရတဲ့ဒီဖြစ်စဉ်အောင်မြင်တဲ့အတွက်ကြိုဆိုတယ်လို့ဖော်ပြပါတယ်ဆွေးနွေးပွဲအလုံးကလည်းမြမသမိုင်းမှာတခါမှမရရှိခဲ့ဘူးသောပေးဆက်မှုအထုပ်မှုတွေနဲ့ပါဝင်ဆွေးနွေးခဲ့ကြတာပါ2012မှာသီရိလင်္ကာညီညာရေးစစ်ဆေးရာကရရှိခဲ့တဲ့နော်ဝေးနိုင်ငံရဲ့အတွေ့အကြုံကိုအခြေခံခဲ့တာလည်းဖြစ်ပါတယ်တိုင်းပြည်မှာပုံကံမှုတွေဆက်လက်ရှိနေပြီးအစိုးရကဒီပြဿနာကိုဦးစားပေးမဖြစ်ရှင်းနိုင်ရင်2017နောက်ပိုင်းစတင်လာတဲ့နိုင်ငံရေးအစဉ်ကူးပြောင်းမှုဟာဘာမှအတိတ်ပဲမရှိနိုင်ဘူးလို့လူအများယူဆထားကြလေတော့DNCA အောင်မြင်ဟာသိအရေးကြီးပါတယ်။ဒါပေမဲ့အစိုးရကနိုင်ငံရေးအရာဘလောက်ထိအလေးထားခဲ့ပါလဲ။အခု NCA မှာအကန့်အသတ်တွေရှိနေသေးပေမဲ့ဒါဟာဘာမှအကျိုးမရှိဘူးလို့တော့လွယ်လင့်တကူမပယ်ချသင့်ပါဘူး။ဒီသဘောတူညီချက်တွေကိုလွယ်လင့်တကူရရှိကြတာမဟုတ်ပါဘူး။အရင်ဘယ်အစိုးရမှဒီလောက်အလေးထားစစ်ဆေးခဲ့ဘူးတာမရှိပါဘူး။NCA မှာတိုင်းသားလက်နက်ကိုင်တွေအားလုံးမပါဝင်ဘူးဆိုတော့လဲဆက်လက်ဆွေးနွေးကြရမှာသာဖြစ်ပြီးကြံအဖွဲ့တွေလည်းနောက်မှဆက်လက်ပြီးတော့လက်မှတ်ရေးထိုးနိုင်ကြပါသေးတယ်။
အခုတော့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အစင်းမြင့်ခေါင်းဆောင်ချင်းနိုင်ငံရေးဆွေးနွေးမှုတချို့ကိုအများဆုံးစတင်သင့်ပါတယ်အတိအကျသဘောတူညီမှုမဟုတ်သည့်တိုင်အောင်အနာဂတ်ဆွေးနွေးပွဲအတွက်မူပေါင်းတွေအစီအစဉ်တွေကိုပွင့်ပွင့်လင်းလင်းကြဲကြဲလောင်လောင်ဒါယာဒူးအစင်းအတန်းတွေနဲ့ဘယူရိုကရေစီတိုင်သွားမနေပဲတိုက်ရိုက်ဆွေးနွေးညှိနှိုင်းသင့်ကြပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကတမိုင်းဝင်အဖြစ်ရရေးစာချုပ်အတွက်မီးစရာမီးခွန်းတွေရှိနေတယ်ဆိုတဲ့ဆောင်းပါးကိုတော့ Nikkei Asian Review မှာဆောင်းပါးရှင် Simon Lewis ကရေးပါတယ်။တမိုင်းဝင်အဖြစ်ရရေးစာချုပ်ကိုဒါကတကယ်စစ်မှန်တဲ့အဖြစ်ရရေးသဘောတူညီချက်မှဟုတ်ပါမလား။နှစ်ဖက်နိုင်ငံရေးဆွေးနွေးမှုတွေတကယ်မှလုပ်နိုင်ပါမလားလို့မီးခွန်းထုတ်เสียရဖြစ်လာတယ်လို့ဆိုပါတယ်။နေပြည်တော်လက်မှတ်ရေးထိုးပွဲမှာတိုင်းဒေသဝတ်စုံမျိုးစုံနဲ့တက်ရောက်လာသူတွေကိုတွေ့ရပေမဲ့တချို့ကလူမဆုံတဲ့တနိုင်ငံလုံးအတိုင်းအတာနဲ့လက်မှတ်ရေးထိုးပွဲကိုထောက်ခံတယ်လို့အပြောမခံရအောင်သူတို့ရဲ့တိုင်းဒေသဝတ်စုံဝတ်မလာဘူးလို့ပြောကြသူတွေရှိနေတယ်လို့ဒီစာချုပ်ဟာတိုင်းဒေသအလုံးပါဝင်တင်သွင်းတာမဟုတ်ဘဲအစိုးရနဲ့အဖွဲ့တစ်ခုနှစ်ခုကနေရေးဆွဲတဲ့စာချုပ်လို့ပြောတာတွေကိုကြားခဲ့ရတယ်လို့ဆိုပါတယ်။အခုလက်မှတ်မထိုးသေးသူတွေနဲ့နောက်မှဆွေးနွေးပွဲတွေလုပ်မယ်လို့အစီအစဉ်တွေချထားပေမဲ့အခုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေထဲမှာပဲသဘောထားကွဲနေတာမျိုးကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ KNU လိုအဖွဲ့ထဲမှာတွေ့နေရတာကမေခွန်းထုတ်เสียဖြစ်လာတယ်လို့ဆိုပါတယ် KNU ဒုဥက္ကဋ္ဌနော်စီဖိုရာစင်ကတခြားနေရာတွေမှာတိုက်ပွဲတွေဖြစ်ပွားနေတာမို့ဆိုတဲ့အကြောင်းပြချက်နဲ့လက်မှတ်ထိုးပွဲတက်ဖို့ညှင်းဆုပ်ခဲ့တာကသက်တည်ပြနေတယ်လို့ကချင် KIA အဖွဲ့ကဗိုလ်ချုပ်ဝမ်မိုးကလည်းငင်းချိုင်းညှိနှိုင်းမှုတွေလုပ်နေရင်သူ့နေမြန်မာထိုးစစ်တွေဆင်းနေတယ်မြန်မာစစ်တပ်ကိုဝေဖန်ပါတယ်ဒီလက်မှတ်ရေးထိုးပွဲဟာရွေးကောက်ပွဲမတိုင်ခင်ပြုလုပ်ခဲ့တာမို့လက်မှတ်ရေးထိုးပွဲမှာမပါတဲ့တိုင်းသားတွေအတွက်သူတို့နေမြေတွေမှာမကောင်းတဲ့အကျိုးဆက်တွေကြုံရနိုင်တယ်လို့လည်းတွေ့ကြပါတယ်။ဒါကြောင့်နိုင်ငံတကာတိုင်းဝိုင်းကတစ်ဖက်သက်ပံ့ပိုးမှုတွေမဖြစ်အောင်ယူဆိုင်ဖို့လိုတယ်လို့လည်းထောက်ပြထားပါတယ
်။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်ကိုနားဆင်ကြရတာပါခင်ဗျ။ခုတော့အပတ်စဉ်ထုတ်လင်းနေကြသူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်။အခုဒီပတ်မှာတော့ဟောင်ကောင်စီတီကောလိပ်မှာလူမှုရေးဆိုင်ရာဘာသာရပ်လိလစီးပူးနေတဲ့ကိုတန့်ရှင်းဘာယုံကြည်တယ်ဆိုတာကိုနားဆင်ကြရမှာပါခင်ဗျာ
ကျွန်တော်ကပြင်ဆင်တာပါကျွန်တော်ယုံကြည်တာကတော့တောင်မှတန်းတူညီညွတ်မှုရှိတဲ့ခွဲခြားမှုကင်းတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်ပေါ်လာဖို့အတွက်ကျွန်တော်တို့တွေကအမျိုးသမီးတွေကိုနှိမ်ချတဲ့ရေးသားမှုတွေပုံဖော်မှုတွေကိုလက်မခံကြောင်းပြသဖို့လိုပါတယ်။ကျွန်တော်ကသလိုလက်မခံကြောင်းပြသဖို့လိုလဲဆိုရင်တော့အဲ့ဒီအပြုမှုတွေကအမျိုးသမီးတွေကိုတံပိုးမထားမလေးစားဒုတိယဒဏ္ဍာလူသားဒါမှမဟုတ်တဆင့်နှိမ့်တဲ့လူသားတွေအဖြစ်နဲ့ခွဲခြားဆက်ဆံတဲ့သဘောဆောင်တဲ့အတွက်ကြောင့်ဖြစ်ပါတယ်။အဲ့ဒါကြောင့်တားမှခွဲခြားဆက်ဆံမှုတွေပပပြဖို့ကျွန်တော်တို့တွေကအမျိုးသမီးတွေကိုနှိမ်ချတဲ့သဘောဆောင်တဲ့အပြုမှုမှန်တမ်းများကိုဆန့်ကျင်ရပါမယ်။အခုရပိုင်းတွင်ကျွန်တော်လူမှုကွန်ရက်မှာကြည်ကြဲကြဲပြန်တွေ့လာတာကတော့ဒီစစ်ဘိုလ်ချုပ်တွေအနိုင်ရပါတီခေါင်းဆောင်တွေကိုတယောတဲ့ကတ်တုံးတွေတပုံတွေဖြစ်ပါတယ်။အဲ့ဒီတယောမှုတွေရဲ့ထူးခြားချက်ကဘာလဲဆိုလို့ရှိရင်အမျိုးသမီးအဝယ်စားဖြစ်တဲ့ထမိန်တို့စကတ်တုပ်ကိုအသုံးပြုပြီးတော့တယောကြတာဖြစ်ပါတယ်။ထမိန်တို့စကတ်တုပ်ကိုအသုံးပြုရတဲ့အတိတ်တွေကထင်ရှားပါတယ်။အမျိုးသမီးတွေကနှိမ့်ကြတယ်လို့မြင်တဲ့အစဉ်အဆက်ကြုံတွေ့လာကြတဲ့ခွဲခြားဆက်ဆံတဲ့အတွေ့အခေါ်တွေကြောင့်သူတို့ဝတ်တဲ့ဒီခန္ဓာကိုယ်အောက်ပိုင်းအဝယ်စားဟာပုံကနေနေတဲ့အရာမလိုလားတဲ့အရာညဉ့်ညံ့တဲ့အရာအစ်တမန်တဲ့အတွက်ကြောင့်ဒီထမိန်တို့စကတ်တို့နဲ့တွဲဆက်ပြီးတေရောကြတယ်ဖြစ်ပါတယ်။ဒါမှဒီဒန်းတူညီများတဲ့ပတ်ဝန်းကျင်တည်ဆောက်ဖို့အတွက်ကျွန်တော်တို့တွေကအမျိုးသမီးကြီးအပေါ်ခွဲခြားဆက်ဆံတဲ့အပြုမှုတွေအကြွေးကော်မန်ဒါများကိုကွန်ကတ်ဖို့လိုပါတယ်။အခုတွေ့မြင်နေရတဲ့အမျိုးသမီးအဝယ်အစားတွေကိုအခြေခံတဲ့ဒီအရေးအသားပုံပေါ်မှုတွေကတာမန်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံတဲ့နှိမ်ချတဲ့သဘောရောက်တဲ့အတွေ့အခေါ်ကိုအခြေခံပါတယ်။အဲဒါကြောင့်ကျွန်တော်တို့တွေကလူသမီးအုပ်ွေအစားတွေကိုအခြေခံတဲ့တယောရေးသားပုံပေါ်မှုတွေကိုမလိုလားကြောင်းလူမှုကွန်ရက်တွေဆာမင်နာတွေဒီသတင်းမီဒီယာတွေမှာထုတ်ဖော်ပြောဆိုကြဆွေးနွေးကြကန့်ကွက်ကြဖို့လိုပါတယ်။ကျွန်တော်အနေနဲ့လည်းအခု VOA သယုံကြည်ရကဏ္ဍအစီအစဉ်ကနေပြီးတော့လူသမီးတွေကိုနှိမ်ချတဲ့အရေးသားအပြုမှုတွေကိုမလိုလားကြောင်းထုတ်ဖော်နေခြင်းဖြစ်ပါတယ်။ကျွန်တော်နောက်ဆုံးပြောလိုတာကတော့လူသမီးတွေကိုနှိမ်ချခွဲခြားဆက်ဆံတဲ့အတွေ့အခေါ်အပြုမှုတွေကိုလူမှုအဖွဲ့အစည်းတွေမှာတုံ့ပြန်မှုလိုပါတယ်။အဲ့ဒါမှသာခွဲခြားဆက်ဆံမှုတွေကင်းဝေးတဲ့ဒီကြားမတန်းလူညီများဖြစ်တဲ့လူအဖွဲ့အစည်းတခုရရှိမှာဖြစ်ပါတယ်။ကြားမတန်းလူညီများတဲ့လူအဖွဲ့အစည်းဖြစ်မှလာဒီထိုအဖွဲ့ထိုလူအဖွဲ့အစည်းဟာအိမ်မှာရှိတဲ့လူသားဆန်တဲ့တရားတွေထုံကားတဲ့လူအဖွဲ့အစည်းဖြစ်မယ်လို့ယုံကြည်ပါတယ်။ဒီလိုဖြစ်ပါတယ်
။အပ ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။ဒါကတော့သူယုံကြည်ရာအစီအစဉ်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
သမုတ်တရားတွေဟာကမ္ဘာကြီးရဲ့အကြီးမားဆုံးအရင်းမြစ်တွေဖြစ်ပါတယ်။ကျွန်ုပ်တို့ရှူသွင်းနေတဲ့အောက်ဆီဂျင်အများစုကိုထုတ်ပေးသလိုယာတိဥရုမျှတအောင်လည်းထိန်းညှိပေးနေပြီးဒီကမ္ဘာပေါ်ကတက်ရှိတွေအလုံးအသက်ရှင်သန်နိုင်အောင်ထောက်ပံ့ပေးနေပါတယ်။ဒါကြောင့်တက်ရှိအလုံးဟာသမုတ်တရားတွေနဲ့ခွဲခြားမရအောင်ဆက်ဆက်နေပြီးသမုတ်တရားတွေသာဒီနေ့ပျောက်ကွယ်သွားမယ်ဆိုရင်ကမ္ဘာပေါ်ကတက်ရှိနဲ့အပင်အလုံးလည်းပျောက်ကွယ်သွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းလူသားတွေဟာသမုတ်တရားတွေကိုအကောင်းဆုံးထိန်းသိမ်းစောင့်ရှောက်နိုင်တဲ့သူတွေတော့မဟုတ်ဘူးလို့အမေရိကန်အစိုးရစီးပွားရေးတိုးတက်မှုစွမ်းအင်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးကက်သရင်းနိုဗယ်လီကမကြာခင်ကဆောင်းပါးတစ်ပုဒ်မှာရေးသားခဲ့ပါတယ်။ကမ္ဘာငါးအရင်းမြစ်တွေရှားပါးလာနေတာနဲ့ငါးကိုအလွန်ကျွံဆက်ပြီးဖမ်းနေကြတဲ့အပြင်ရေပြင်မှာပလတ်စတစ်အမှိုက်တွေပြန့်နှံ့နေပြီးလူသားတွေလေထုတွေကိုထုတ်လွှတ်နေတဲ့ကာဗွန်ဓာတ်ငွေတွေကလည်းသမုတ်တရားတွေရဲ့အက်ဆစ်ဒက်ပါဝင်မှုကိုမြင့်မားလာစေပါတယ်။ဒါကြောင့်တစ်ခုလုံးမှဖြစ်ပါတော့မယ်။မကြခင်ကကျင်းပခဲ့တဲ့အကြိမ်80မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာရေရှည်အကျိုးဖြစ်ထွန်းစေသောဖွံ့ဖြိုးတိုးတက်မှုညီလာခံရဲ့တစိတ်တစ်ပိုင်းအဖြစ်နဲ့သမုတ်တရားတွေရဲ့ကျန်းမာရေးအခြေအနေကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီညီလာခံကိုတက်ရောက်လာကြသူတွေဟာလာမယ့်15နှစ်တာကာလအတွင်းမှာကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုလမ်းညွှန်မှုပေးမဲ့2030ရေရှည်အကျိုးဖြစ်ထွန်းစေသောဖွံ့ဖြိုးတိုးတက်မှုလို့ခေါ်တဲ့မူကြမ်းကိုအတည်ပြုနိုင်ခဲ့ကြပါတယ်။ဒီအထဲမှာသမုတ်တရားနဲ့ရေအရင်းမြစ်တွေကိုထိန်းသိမ်းရေးနဲ့ရေရှည်အသုံးပြုနိုင်မှုလှုပ်ဆောင်ရေးတွေအတွက်ကတိပြုခဲ့ကြပါတယ်။ကုလသမဂ္ဂညီလာခံရဲ့နောက်ဆက်တွဲအဖြစ်ကျွန်ုပ်တို့ရဲ့သမုတ်တရားလို့ခေါ်တဲ့ညီလာခံကိုချီလီနိုင်ငံဆန်ဒီယေဂိုမြို့မှာပြုလုပ်ခဲ့ကြပါတယ်။ဒီညီလာခံကိုအစိုးရအဖွဲ့နဲ့ပညာရှင်တွေပုဂ္ဂလိကနဲ့အရက်ဖတ်အဖွဲ့စည်းတွေကကိုယ်စားလှယ်900ကျော်တက်ရောက်ခဲ့ကြပြီးအလွန်ကျော်၅ဖန်းချင်းပလတ်စတစ်အမှိုက်ပြဿနာနဲ့သမုတ်တရားအက်ဆစ်ဒက်ဖြစ်ထွန်းခြင်းစတဲ့ကိစ္စတွေကိုဖြေရှင်းဖို့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ပထမအကြိမ်ပြုလုပ်တဲ့သမုတ်တရားညီလာခံကိုမနစ်ကဝါရှင်တန်မှာကျင်းပခဲ့တာဖြစ်ပြီးအဲ့ဒီတုန်းကနိုင်ငံပေါင်း90ကျော်ကညီလာခံတက်ရောက်သူတွေဟာရေရှည်အကျိုးပြည့်ထွန်းစေတဲ့ငါးလုပ်ငန်းဖြစ်စေဖို့ပတ်ဝန်းကျင်ညဉ့်ညမ်းမှုကိုလျှော့ချဖို့နဲ့အက်ဆစ်ဒက်ဖြစ်ထွန်းမှုတွေကိုစောင့်ကြည့်ပြီးကာကွယ်ဖို့စားလာတွေကိုလှုပ်ဆောင်ဖို့မိဖတ်တည်ထောင်မှုတွေနဲ့စတင်လှုပ်ဆောင်မှုအသစ်တွေကြေညာခဲ့ကြပါတယ်။ဒါအပြင်စတူရန်ကီလိုမီတာ3တန်းကျော်အကျယ်ရှိတဲ့သမုတ်တရားတွေကိုလည်းကာကွယ်ဖို့ကတိကဝတ်ပြုခဲ့ကြပါတယ်။တန်ရှင်းကျမ်းမာပြီးခန္ဓာရင်ရှိတဲ့သမုတ်တရားတွေရှိမှသာစီးပွားရေးစားနပ်ရိက္ခာစွမ်းအင်ဖူလုံရေးအပါအဝင်ကြေကြေပြန့်ပြန့်နဲ့မျှဝေခံစားနိုင်တဲ့ကြွယ်ဝချမ်းသာမှုတွေကိုရရှိနေနိုင်မှာဖြစ်တယ်လို့နားလည်လာကြမှာပါ။ဒါမှလည်းနောက်မျိုးဆက်တွေအတွက်ကျမ်းမာတဲ့ကမ္ဘာကြီးဖြစ်လာစေဖို့တေချာစေမယ်လို့လက်တော့နိုင်ငံသားရေးဝန်ကြီးနိုဗယ်လီကပြောပါတယ်။အမေရိကန်ပြည်အောင်စုနဲ့ကမ္ဘာတစ်လွှာကမိဖက်တွေဟာသမုတ်တရားအက်ဆစ်ဒက်ဖြစ်ထွန်းခြင်းရေရှည်အကျိုးမဖြစ်ထွန်းတဲ့ငါးဖမ်းလုပ်ငန်းနဲ့သမုတ်တရားတွင်အမှိုက်တရိုက်ဖြစ်ထွန်းတာလို့စိန်ခေါ်မှုတွေကိုဖြေရှင်းဖို့အတူလက်တွဲလှုပ်ဆောင်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တိုးတက်မှုတွေအများကြီးရခဲ့တယ်လို့အရှင်ဟုံလည်းပို့ရလာနေပြီးပို့အားကောင်းလာနေပါတယ်။အမေရိကန်အစိုးရရဲ့သမုတ်တရားများထိန်းသိမ်းခြင်းဆိုင်ရာလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ website ဆာမျက်နှာ www.state.gov/ourocean မှာလေ့လာကြည့်ရှုနိုင်ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြောကြားလိုပါရခင်ဗျာ။အခုတော့အစီအစဉ်မပြီးဆုံးခင်သတင်းချင်းချုပ်ကိုကိုဇော်ဝင်းလှန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ခုနှစ်အတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုဝင်ရောက်ရှင်ပြန်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ကြောင်းလက်ရှိဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့အတွက်သူ့အနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်မလားမပြိုင်ဘူးလားဆိုတဲ့လက်အတန်ကြာခံမှန်းပြောဆိုမှုတွေအဆုံးသတ်သွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကလေးတင်ငယ်တွေအကန့်အသတ်ရှိလွတ်လပ်စွာဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်သူတို့အနေနဲ့ဘာသာတရားကိုလွတ်လပ်စွာကိုးကွယ်ပိုင်ခွင့်ရှိရာအခရာကျတယ်လို့ဘာသာရေးခေါင်းဆောင်တွေကထုတ်ပြန်လိုက်တဲ့ကြေညာချက်ကို UNICEF အဖွဲ့ကကြိုဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်ကျွန်တော်ဆက်မွေးပါခင်ဗျာ
အ
This program has come to you from the Voice of America, Washington.